Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရဲ့2022ခုနှစ်ဩဂုတ်လ9ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်လေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းနိုမီတာ24/40/51နဲ့ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်နဲ့တိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာပါခင်ဗျာကျွန်တော်ကခင်ပေါင်းစိုးမင်းပါဒီကနေ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူပြောပြမှာပါဒီကနေ့သတင်းတွေကတော့နိုင်ငံရေးလှုပ်ရှားမှုတွေကွပ်မြက်ခံရမှုကြောင့်မြမအရေးကြိုးပမ်းမှုတွေထိခိုက်နေတယ်လို့အာဆီယံအထူးတန်တမန်ကပြောဆိုလိုက်ပါတယ်ယူကရိန်းအရှေ့ပိုင်းမြို့နှမြို့ကိုရုရှားတပ်တွေကတိုက်ခိုက်နေပါတယ်တရုတ်နိုင်ငံတောင်ပိုင်းအပန်းဖြေမြို့မှာကိုဗစ်ကူးစက်မှုကြောင့်အသွားအလာတွေကိုကန့်သတ်ထားပါတယ်ကျူဘာနိုင်ငံမှာမိုးကြိုးပစ်လို့ရေနံသိုးလောင်ကန်တွေမီးလောင်ကုန်ပါတယ်။အာဖဂန်နစ္စတန်မြို့တော်ကာဘူးမှာဘုံးပေါက်ကွဲမှုကြောင့်နှစ်ဦးသေပြီး20ကျော်ဒဏ်ရာရရှိကုန်ပါတယ်။အဲ့ဒီလိုသတင်းတွေကိုပြောပြပေးမှာပါကိုညာဝင်းအောင်ရေ
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်အောင်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့အာဆီယံနိုင်ငံရေးဝန်ကြီးတွေရဲ့ဒီပူးတွဲထုတ်ပြန်ချက်နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဘယ်လိုတုံ့ပြန်မှုတွေရှိသလဲဆိုတာကြည့်အောင်ပ
ါ Let the law မှာတော့တိတ်ပြီးတော့ဟောပါလေ strong ဖြစ်တဲ့အနေထားတော့မတွေ့ရအောင်ဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော
့ NUG ရဲ့နိုင်ငံရေးဝန်ကြီးဒေါ်စင်မအောင်ပြောကြားသွားတာဖြစ်ပါတယ်အဲ့ဒီသတင်းနဲ့အတူဒီမြန်မာနိုင်ငံရဲ့နိုင်ငံရေးလက်ရှိအခြေအနေနဲ့ပတ်သက်ပြီးတော့ PPST လို့ခေါ်တဲ့အပြည့်ရဲ့အဖွဲ့ခေါင်းဆောင်တဦးနဲ့ဆွေးနွေးထားပါဘူးလေတင်ပြပေးဖို့ရှိပါတယ်နောက်ပိုင်းမှာပတ်စင်ကဏ္ဍတွေကိုတင်ဆက်မှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုတင်ပြသွားမှာပါခင်ဗျာ
နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုမကြာသေးခင်ကတေးတံပေးကွပ်မြက်လိုက်တဲ့အတွက်မြမအရေးအာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုအဟန့်တားဖြစ်သွားစေတယ်လို့ကမ္ဘောဒီးယားနိုင်ငံကြ ాయి ဝန်ကြီးကပြောကြားလိုက်ပါတယ
် But this executionwas a setback
ဒီကွမျက်မှုဟာနောက်ပြန်ဆုတ်တဲ့လောက်ရဖြစ်ရပြီးရှေ့လာမဲ့သတင်းပတ်တွေလရွေအတွင်းမှာတိုးတက်ဖြစ်ထွန်းမှုတွေရှိမရှိဆိုတာကိုစောင့်ကြည့်သွားဖို့လဲအာဆီယံရဲ့ကြံအဖွဲ့ဝင်၉နိုင်ငံကသဘောတူညီခဲ့ကြပါတယ်လို့အာဆီယံရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပရက်ဆွန်ခွန်ကစနေနေ့မှာသတင်းတောက်တွေကိုပြောကြားလိုက်ပါတယ်နောက်ထပ်သေတံပေးကွမျက်မှုတွေရှိလာရင်တော့မိမိတို့အာဆီယံအဖွဲ့ကြီးအနေနဲ့မြန်မာနိုင်ငံကိုဘယ်လိုသဘောထားဆက်ဆံမယ်ဆိုတာကိုပြန်စဉ်းစားဖို့တွန်းအားပေးလိုက်တယ်လို့ဖြစ်သွားလိမ့်မယ်လို့လည်းသူကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်အာဆီယံအစည်းအဝေးအပြီးထုတ်ပြန်တဲ့ပူးတွဲကြေညာချက်မှာလည်းဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုကွပ်မြက်လိုက်တဲ့အပေါ်သတိပေးခဲ့ပါတယ်ခင်ဗျာ
။ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်ရှိလာခဲ့ပြီးနောက်လက်တော့ပြန်တဲ့အနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစီးရီးလေးကျင်းမှုတွေလုပ်နေရမှာစနေနေ့တုန်းကလည်းတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံမျိုးနဲ့စီးရီးလေးကျင်းနေကြတယ်လို့ထိုင်ဝမ်ဘက်ကပြောပါတယ်တချိန်တည်းမှာပဲအမေရိကန်ရဲ့လုံခြုံရေးအပါအဝင်အခြားကိစ္စရပ်တွေဆွေးနွေးတာကိုတရုတ်ဘက်ကရပ်ဆိုင်းထားပါတယ်ထိုင်ဝမ်ကျွန်းတဝိုက်ကနေရာ6ခုမှာတရုတ်ဘက်ကကြီအစ်စ်တွေတုံးပြီးစီးရီးလေးကျင်းမှုလုပ်နေတဲ့အစီအစဉ်အတိုင်းဆိုရင်ဒီတနင်္ဂနွေနေ့ထိကြာမြင့်မှာဖြစ်ပါတယ်တရုတ်သင်္ဘောတွေနဲ့စစ်လေယာဉ်တွေဟာထိုင်ဝမ်ရေလက်ကြားမှာစီးရီးလေးကျင့်နေပြီးထိုင်ဝမ်ပိုင်နဲ့နယ်မြေအဆက်လိုင်းအထိရောက်လာတယ်လို့ထိုင်ဝမ်ဘက်ကပြောပါတယ်ဒါအပြင်ထိုင်ဝမ်အရှေ့ဘက်ကမ်းရိုးတန်းနဲ့ဂျပန်ကျွန်းတွေဘက်ကိုလည်းအမေရိကန်နဲ့ဂျပန်သင်္ဘောတွေကိုတိုက်ခိုက်တဲ့အလားတူလေးကျင့်မှုတွေလုပ်နေတယ်လို့လည်းဆိုပါတယ်ထိုင်ဝမ်မှာတော့ကမ်းရိုးတန်းကဒုံးကျည်တွေကိုအစင်းသင့်ပြင်ထားတယ်လို့ထိုင်ဝမ်စစ်တပ်ကတတိပေးချက်ထုတ်တာတွေကင်းလှည့်သင်္ဘောတပ်ဖွဲ့ဖြန့်ချထားတာတွေလှုပ်ထားပါတယ်ခင်ဗျာ
ကဘာကြီးအတွက်အရေးပါတဲ့ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးလို့ဆွေးနွေးမှုတွေကိုရပ်ဆိုင်းထားတဲ့ပြန်ပေးဆွဲတဲ့လုပ်ရမျိုးတရုတ်အနေနဲ့မလုပ်သင့်ဘူးလို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကဩဂုတ်လ6ရက်စနေနေ့မှာပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီတွားရောက်ခဲ့တဲ့အပေါ်လက်တုံ့ပြန်တဲ့သဘောနဲ့တရုတ်ဘက်ကအမေရိကန်နဲ့ဆွေးနွေးမှုမှန်သမျှရပ်ဆိုင်းထားပြီးအမေရိကန်နိုင်ငံရဲ့ဝန်ကြီးကအခုလိုပြောလိုက်တာပါအမေရိကန်နဲ့တရုတ်အကြားဆက်ဆံရေးတွေဟာနှစ်ပေါင်းများစွာအတွင်း အခုတစ်ခေါက်အစိုးဆုံးအခြေအနေရောက်ရှိလာပါတယ်ဖိလစ်ပိုင်ကိုရောက်ရှိနေတဲ့အမေရိကန်နိုင်ငံရဲ့ဝန်ကြီးဟာဖိလစ်ပိုင်သမ္မတနဲ့သတင်းစာရှင်းလင်းပွဲမှာအခုလိုမှတ်ချက်ပြုပြောကြားလိုက်တာဖြစ်ပြီးတရုတ်နဲ့ဆက်ဆံရေးတင်းမာမှုကိုဖြေလျှော့ဖို့အမေရိကန်ဘက်ကရည်ရွယ်ထားပါတယ်လို့လည်းပြောပါတယ်အမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌထိုင်ဝမ်ကိုရောက်ရှိပြီးနောက်တရုတ်ဘက်ကထိုင်ဝမ်ကျွန်းတဝိုက်စစ်ရေးလက်ကျင့်မှုတွေအရှိန်မြှင့်လုပ်လိုက်သလိုအမေရိကန်နဲ့ဆွေးနွေးပွဲတွေပါရပ်ဆိုင်ထားတာလုပ်ခဲ့ပါတယ်။ဒါပေမဲ့ရာသီဥတုဖောက်ပြန်မှုထိန်းချုပ်ရေးပူးပေါင်းဆောင်ရွက်မှုကိုတရုတ်ဘက်ကရပ်ဆိုင်ထားတာဟာအမေရိကန်ကိုအရေးယူရာမရောက်ဘဲကဘာကြီးကိုအရေးယူတဲ့သဘောဖြစ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကသတိပေးလိုက်ပါတယ်ခင်ဗျာ။
ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ဘက်ခြမ်းဒေါနက်စ်ဒေသကအဓိကမြို့နှမြို့ကိုစနေနေ့ကစတင်တိုက်ခိုက်နေသလိုဥရောပမှာအကြီးဆုံးနျူကလ িয়ার စွမ်းအင်သုံးဒါအာဘေးစက်ရုံတည်ရှိတဲ့မြို့တစ်မြို့အပါအဝင်မြို့အတော်များများကိုလည်းမစ်ဆိုင်းတုံးကြီးတွေအမြောက်တွေနဲ့တိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်ဒေသဆိုင်ရာအရာရှိတွေကပြောပါတယ်ရုရှားတပ်ဖွဲ့တွေကယူကရိန်းနိုင်ငံအရှေ့ဘက်ပိုင်းဘက်မုခ်နဲ့FD ကမြို့နှမြို့ကိုအဓိကပြစ်မှတ်အဖြစ်ထိုးစစ်ဆင်နေတာဟာဒေသအတွင်းကအချက်ချာကြတဲ့ Slovias နဲ့ Kramatorsk မြို့တွေကိုသင်းယူဖို့ဖြစ်တယ်လို့လေ့လာသူတွေကသုံးသပ်ပါတယ်။အဲ့ဒီတဲက Slovink မြို့ကိုရုရှားတပ်ဖွဲ့တွေကပြီးခဲ့တဲ့ဇူလိုင်30ရက်နေ့ကလည်းတိုက်ခိုက်ပေမဲ့ Ukraine တပ်ဖွဲ့တွေကမြို့ပတ်လည်မှာရှိတဲ့သူတို့ရဲ့ခံစစ်ကြောင်းတွေကနေကြံ့ကြံ့ခံတွန်းလှန်ခဲ့ကြပါတယ်။ရုရှားတပ်ဖွဲ့တွေကလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တဲ့အတွက်ကြောင့်အရသား5ဦးသေဆုံးပြီး14ဦးဒဏ်ရာရရှိခဲ့တယ်လို့ဒေါနက်စ်ဒေသအုပ်ချုပ်ရေးမှူးပါဘလိုက Telegram မှာစနေနေ့ကရေးသားပါတယ်ခင်ဗျာ
အဲ့ဒါမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12.13 MHz ဟိုင်းဒိုမီတာ40 kHz 8.13 MHz ဟိုင်းဒိုမီတာ51 kHz 5809နဲ့ဟိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ခါသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်ပါလက်စတိုင်းဒေသမှာစနေနေ့အစောပိုင်းကဣသရေလတိုက်လေယာဉ်တွေကဂါဇာမှာရှိတဲ့စစ်သွေးကြွတွေလို့ယူဆရတဲ့နေရာတွေကိုဘုံကျဲတိုက်ခိုက်နေတယ်လို့ဣသရေလနိုင်ငံတောင်ပိုင်းမှာလည်းဒုံးကျည်တွေနဲ့ပြစ်ခတ်ခံနေရပါတယ်ဒီမနက်ခင်နာရီပိုင်းအတွင်းတောက်ကြနေတုန်းကတော့ဣသရေလရဲ့လေကြောင်းတိုက်ခိုက်မှုအတွင်းအကြီးတန်းပါလက်စတိုင်းစစ်သွေးကြွခေါင်းဆောင်တဦးနဲ့အသက်5နှစ်အရွယ်ကလေးမတဦးပါဝင်လူ71ဦးမနေ့သေဆုံးခဲ့ရပါတယ်။ပါလက်စတိုင်းအစ္စလာမစ်ဂျီဟတ်ရဲ့အကြီးတန်းတပ်မှုတဦးကိုပြစ်မှတ်ထားပြီးဣသရေလကအခုလိုတိုက်ခိုက်ခဲ့ပြီးတဲ့နောက်နှစ်ဖက်အကြားစစ်ပွဲတွေပြန်ဆလူနီပါအခြေအနေရောက်ရှိနေပါတယ်။ဒါပေမဲ့လည်းနယ်မြေထိန်းချုပ်ထားတဲ့ပါလက်စတိုင်းဟာမတ်အဖွဲ့ကတော့အခုချိန်ထိစစ်မဲ့ကိစ္စရှောင်ရှားနေပါတယ်။ဒီပြိပခါကနေဘေးထွက်ခြင်းနေပုံရရှိနေပါတယ်။ဣသရေလနဲ့ပါလက်စတိုင်းဟာမတ်အဖွဲ့အကြားမှ၄နှစ်ကြာအောင်စစ်ပွဲကြီးတွေစစ်ပွဲငယ်တွေဖြစ်ပွားခဲ့ပြီးပြီးခဲ့တဲ့15နှစ်အတွင်းမှာအဲ့ဒီဒေသကပါလက်စတိုင်းနှစ်သိန်းနီးပါးအသက်ဆုံးရှုံးခဲ့ရပါတယ်။ဂါဇာဒေသမှာဣသရေလကစစ်စင်ရေးတွေလုပ်နေတာတလားကြော်ကြာရှိနေပြီးအခုအနောက်ဘက်ကမ်းမှာရှိတဲ့ Islamic Jihad အကြီးတန်းခေါင်းဆောင်တဦးကိုဖမ်းဆီးဖို့အတွက်တပတ်အတွင်းဣသရေလဘက်ကကြိုးပမ်းရာမှာဣသရေလ-ဂါဇာအကြမ်းဖက်မှုတွေပြန်ဖြစ်လာနေပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်မှာဒီလူနည်းစုရှိရမှုစနစ်နေနေတဲ့ရပ်ကွက်မှာစနေနေ့ကဘုံးပေါက်ကွဲတာကြောင့်အနည်းဆုံးလူ1ဦးသေဆုံးပြီး22ဦးလောက်ဒဏ်ရာရသွားတယ်လို့တာလီဘန်တာဝန်ရှိသူတွေကပြောပါတယ်။ကဘူးရဲကျောင်းရဲ့ပြောခွင့်ရအဖြစ်တာလီဘန်ဘက်ကခန့်အပ်ထားတဲ့ခါလစ်ဇာဒရမ်ရဲ့အဆိုအရကဘူးမြို့အနောက်ဖက်ပူလီအီဆော့ဖ်တာဒေသမှာပေါက်ကွဲမှုဖြစ်ခဲ့ပြီးဒဏ်ရာရသူတွေကတဦးကစိုးရိမ်ရတယ်လို့ဆိုပါတယ်ဒီဘုံခွဲတိုက်ခိုက်မှုကဘယ်သူလက်ချက်လဲဆိုတာအခုချိန်ထိဘယ်သူကမှထုတ်ဖော်ပြောဆိုတာမရှိသေးပေမဲ့ IS စစ်သွေးကြွအုပ်စုလက်ချက်ဖြစ်နိုင်တယ်လို့ယူဆနေပါတယ်အတိတ်ကာလတုန်းကလည်း IS အုပ်စုဟာအာဖဂန်မှာရှိတဲ့လူနည်းစုရှိရိုက်တွေကိုကြီးမားတဲ့တိုက်ခိုက်မှုတွေလုပ်ခဲ့တာမျိုးရှိပါတယ်ဒေသတွင်း IS စစ်သွေးကြွတွေနဲ့လက်တွဲပေါ်ဖြစ်ပြီး ISK လို့လူသိများတဲ့ကိုရာဇန်ပြည်နယ်ကအစွန်းရောက်အုပ်စုဟာပြီးခဲ့တဲ့နှစ်အာဖဂန်မှာတာလီဘန်ရဲ့အာဏာပြန်ရလာခြင်းကစပြီးဗလီကျောင်းတွေလူနည်းစုမွတ်စလင်တွေအပေါ်တိုက်ခိုက်မှုတွေတိုးလှုပ်လာခဲ့တာပါ။တ ောက်ကြနေတုန်းကလည်းကဘူးမျိုးရှိရိုက်တွေနေတဲ့ရက်ကွက်ကနောက်ထပ်ဗလီကြောင်းတစ်ခုမှာလှဲပေါ်မှာဖွက်ထားတဲ့ဘုံတလုံးပေါက်ကွဲခဲ့ကြတဲ့ကြောင့်အနည်းဆုံး10ဦးသေဆုံးပြီး18ဦးဒဏ်ရာရရှိခဲ့ပါတယ်ခင်ဗျာ
။တရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းရှိစံညာအပန်းဖြေမြို့မှာကိုဗစ်ကရောဂါပြန့်ပွားနေတာကာကွယ်ဖို့ကြိုးစားတဲ့အနေနဲ့စနေနေ့ကစလို့အသွာလာတွေကိုကန့်တက်လိုက်ပါတယ်။အပန်းဖြေခီးသွွားအများဆုံးရာသီမှာစံညာကန်းစီကိုလာရောက်လည်ပတ်သူတွေ 8,000 ဝန်းကျင်ရှိနေရမှာပဲစနေနေ့မနေ့6နာရီကစလို့အသွာလာတွေကိုကန့်တက်လိုက်တာပါ။ကိုဗစ်ကရောဂါအခြေအနေအင်မတန်ဆိုးဝါးနေတဲ့အတွက်တားမြစ်ကန့်တက်ရတာပါလို့အာဏာပိုင်တွေကပြောပေမဲ့ဘယ်အချိန်ထိကန့်တက်ထားမလဲဆိုတာကိုတော့မပြောပါဘူး။အပန်းဖြေမြို့ရှိရာဟိုင်နန်ကျွန်းကနေထွက်ခွာလူသူတွေကိုဗစ်ကရောဂါကင်းရှင်းကြောင်း PCR ဆန်းသတ်မှု5ချိန်နဲ့အထောက်အထားတွေပြသရမယ်လို့လည်းအာဏာပိုင်တွေကပြောပါတယ်။ပုံတူးနေတုန်းကကိုဗစ်ကရောဂါကူးစက်သူ17ယောက်သာရှိခဲ့ရာကတောက်ကြာနေမှာ236ယောက်အထိအတည်ပြုခဲ့တာဖြစ်ပြီး Omicron ကိုဗစ်မျိုးကွဲ BA.5.3 ကူးစက်မှုတွေစစ်ဆေးတွေ့ရှိကြောင်းလည်းအာဏာပိုင်တွေကပြောဆိုပါတယ်ခင်ဗျာ။
ကျူဝါနိုင်ငံမြောက်ပိုင်းမတန်ဆစ်မြို့ကရေနံစိမ်းတူလောင်ကန်တစ်ခုကိုမိုးကြိုးပြစ်ရာကစနေနေ့မှာအကြီးကျယ်မီးလောင်ကျွမ်းသွားခဲ့ပါတယ်။ပေါက်ကွဲမှု၄ချိန်နဲ့အတူဖြစ်ပေါ်လာတဲ့မီးတောက်ကြီးတွေကြောင့်အနီးဝန်းကျင်ကလူ80နီးပါးဒဏ်ရာရသွားပြီးမိသားသမား18ဦးလည်းပျောက်ဆုံးနေဆဲဖြစ်တယ်လို့ကျူဝါအာဏာပိုင်တွေကပြောပါတယ်။မိသားသမားတွေနဲ့အခြားကျွမ်းကျင်သူတွေဟာမတန်ဆစ်အရာမစီလောင်ကန်ကမီးတောက်ကြီးတွေကိုငိမ့်သက်ဖို့ကြိုးပမ်းနေဆဲဖြစ်ပါတယ်။ရင်နံတူလောင်ကံကိုတောက်ကြညမိုးကြိုးပစ်ချိန်ကဆလို့မီးလောင်ကျွမ်းခဲ့တာလို့စွမ်းအင်နဲ့ဓာတ်သတ္တုဝန်ကြီးဌာနက Twitter မှာရေးပါတယ်ဒီလိုလောင်သာစီတူလောင်ကံနဲ့ပတ်သက်တဲ့မီးငိမ့်တက်ရမှာအတွေ့အကြုံရှိပြီးကျွမ်းကျင်တဲ့ကျူဘာရဲ့မိဖက်နိုင်ငံတွေကကျွမ်းကျင်သူတွေလာရောက်ဖို့ကိုအကူအညီတောင်းထားပါတယ်မာတန်ဆက်စ်မျိုးကအီယာမစီလောင်ကံနေစူဝေးတီရှိရာဝင်းထဲကစီလောင်ကံတစ်ခုစတင်မီးလောင်ခဲ့ပြီးနောက်အခြားစီလောင်ကံကိုမီးကူးသွားခဲ့တာပါကျူဘာနိုင်ငံမှာလောင်စာစီပြတ်လတ်မှုကြုံနေချိန်မှာအခုလိုမီးလောင်မှုဖြစ်ပွားခဲ့ရတာဖြစ်ပါတယ်ခင်ဗျာတနင်္ဂနွေနေ့မနေ့ခင်ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့အပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာသတင်းစူးစီးတင်ပြချက်တွေကိုအရင်ဦးဆုံးထုတ်လွှင့်သွားမှာဖြစ်ပါတယ်။မြမအရေးအာဆီယံဘုံသဘောတူညီချက်တွေအလုံးမဖြစ်တော့တဲ့အတွက်လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာမြမအရေးကင်တွယ်တဲ့နည်းလမ်းတွေကိုပြန်လည်သုံးသပ်သွားဖို့ရှိတယ်လို့အာဆီယံနိုင်ငံရဲ့ဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာဖော်ပြပါတယ်။လက်ရှိမြမနိုင်ငံအချက်တွေကိုဖြည့်ရှင်းရေးမှာကြိုးပမ်းနေတဲ့အာဆီယံအတွက်အဓိကစိန်ခေါ်ချက်တွေကဘာတွေပါလဲ NUG အစိုးရဘက်ကရောဘယ်လိုတုံ့ပြန်မှုရှိပါသလဲမန်အင်ဂျင်နိုင်ကတင်ပြထားပါတယ်ခင်ဗျာ
အာဆီယံကမြမအရေးကင်တွယ်နေပုံမှာအားရဂျင်းနက်ဖွဲ့မရှိပေမဲ့အခုလိုဘုံသဘောတူညီချက်၅ချက်ကိုပြန်ပြီးသုံးသပ်သွားမယ်ဆိုတဲ့အခြေအနေကိုတော့စောင့်ကြည့်သွားမှာဖြစ်တယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဒေါ်စင်မအောင်က VOA ကိုအခုလိုပြောပါတယ
်နိုင်ငံသားရေးဝန်ကြီးတွေရဲ့အစည်းအဝေးကတော့လက်တလုံးမှာတော့တိတ်ပြီးတော့ဟောပေါ့လေ strong ဖြစ်တဲ့အနေထားတော့မတွေ့ရဘူးဒါပေမဲ့စာကြောင်းတစ်ကြောင်းထူးခြားတဲ့ချက်ကတော့ဒါလာမဲ့အာဆီယံဆမ်မစ်မှာတော့ပေါ့နော် review ပြန်လုပ်ရလိမ့်မယ်ဆိုတော့အချက်တစ်ချက်တော့ပါလာပါတယ်ဆိုတော့အဲ့ဒီဟာကိုပဲကျွန်တော်တို့အနေနဲ့တော့ဆက်လက်ပြီးတော့စောင့်ကြည့်ရမယ်အနေထားလို့ပဲမြင်ပါတယ်လို့
ဒါဆိုရင်မြန်မာနိုင်ငံအခြေအတဲမှာ80နီးလန်းရှာဖို့အာဆီယံအတွက်အဓိကစိန်ခေါ်မှုတွေကဘာတွေပါလဲအာဆီယံအနေနဲ့လက်တွေ့လှုပ်ဆောင်တဲ့ကိစ္စတွေနဲ့ပတ်သက်လို့ဒေတာရင်းကြမ်းကျင်သူလည်းဖြစ်အာဆီယံရှင်ပြိုင်ဖွဲ့ ASEAN ကိုတီထောင်သူလည်းဖြစ်တဲ့ Debbie Stothart က VOA ကိုခုလိုပြောပါတယ
် and if you really want the military to start thinking about negotiating with NUG
တကယ်ပဲစစ်ကောင်စီကို NUG နဲ့တွဲဆုံဆွေးနွေးဖို့စတင်စဉ်းစားစီခြင်းနဲ့ဆိုရင် ASEAN အနေနဲ့ NUG ကိုတရားဝင်အသိအမှတ်ပြုပြီးဆက်ဆံစကားပြောဖို့စရတော့မှာဖြစ်ပါတယ်ဒါပေမဲ့ ASEAN က NUG နဲ့စကားပြောဖို့တွန့်ဆုံနေတာပါအာဆီယံရဲ့တချို့ဒေတာတွေအစည်းအဝေးတွေမှာ NUG ကိုစတင်ဖိတ်ခေါ်သင်ပါပြီ။ဒါမှသာစစ်ကောင်စီက NUG နဲ့အပြိုင်လှုပ်လာဖို့အထောက်လာမှာဖြစ်ပါတယ်။အခုချိန်မှာတော့မလေးရှားနိုင်ငံသားရဲ့ဝန်ကြီးပဲ NUG နဲ့တွေ့ဆုံဆွေးနွေးတာတွေလုပ်နေတာပါ။ မြန်မာနိုင်ငံနေရာတော်တော်များများကိုစစ်တပ်ကထိန်းချုပ်နိုင်ခြင်းမရှိတော့ဘူးဆိုတာကိုအာဆီယံအနေနဲ့အသိအမှတ်ပြုဖို့လိုပါတယ်အာနာသိမ့်မှုမတိုင်ခင်တုန်းကမြန်မာနိုင်ငံရဲ့ဆယ်ရာခိုင်နှုန်းဒါမှမဟုတ်20ရာခိုင်နှုန်းလောက်ကိုတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေကထိန်းချုပ်ထားတာပါအခုတော့စစ်တပ်ထိန်းချုပ်နိုင်တဲ့နယ်မြေကနည်းနည်းပဲကျန်ပါတော့တယ်ဒါကြောင့်လည်းမြန်မာစစ်တပ်ဟာပို့ပို့ပြီးတော့အကြမ်းဖက်တိုက်ခိုက်လာတာဖြစ်ပါတယ်စစ်တပ်အနေနဲ့စောက်တီဟာမရဖြစ်လာနေတာပါအခုလက်ရှိမြန်မာနိုင်ငံမှာဘာတွေဖြစ်ပျက်နေသလဲဆိုရင်ဒေသတွင်းလူသားလုံခြုံမှုကိုဆိုးဆိုးဝါးဝါချိန်းချောက်လာနေတာကိုတွေ့ရပါတယ်
My question is why
so ASEAN
အခုဒီအာဆီယံနိုင်ငံတွေထဲမှာမလေးရှားနိုင်ငံကစစ်ကောင်စီကိုပိုးပြီးဖိအားပေးရတဲ့အတွက်ဘာကြောင့်သူကဟိုထူးထူးခြားခြားဥဆောင်လှုပ်လာတာပါလဲရှင
် So we have to understand something the Malaysian foreign minister has been
ဒီနေရာမှာတချို့အခြေအနေတွေကိုတော့နားလည်ထားဖို့လိုပါတယ်မလေးရှားနိုင်ငံသားရေးဝန်ကြီးဟာသူနိုင်ငံသားရေးဝန်ကြီးမဖြစ်ခင်လွန်ခဲ့တဲ့10နှစ်ကျော်လောက်ကတည်းကမြန်မာနိုင်ငံရဲ့အရေးကိုမျက်ခြေမပြတ်စောင့်ကြည့်နေခဲ့သူဖြစ်ပါတယ်။နောက်ပြီးတော့ကျွန်မအမှတ်မမှားဘူးဆိုရင်ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလွတ်လပ်တဲ့အချက်အလက်ရှာဖွေရေးမစ်ရှင်စတဲ့အချိန်မှာသူဟာမလေးရှားနိုင်ငံသားရေးဝန်ကြီးရဲ့တာဝန်ကိုထမ်းဆောင်နေပြီးတော့အဲ့ဒီတုန်းကလည်းအာဆီယံထဲမှာအဲ့ဒီမစ်ရှင်ကိုတရားဝင်ထောက်ခံခဲ့တဲ့ပထမဆုံးဝန်ကြီးတဦးလည်းဖြစ်ပါတယ်။အဲ့ဒီအချိန်တုန်းကမြန်မာအစိုးရကိုဒီမစ်ရှင်ကတာဝန်ရှိတဲ့သူတွေတွေ့ဆုံစကားပြောဖို့မြန်မာနိုင်ငံကိုလာခွင့်ပြုဖို့တိုက်တွန်းကြောင်းသူ့ရဲ့သဘောထားကြေညာချက်မှာဖော်ပြထားပါတယ်။ဒါကြောင့်မြန်မာနိုင်ငံနဲ့ပတ်သက်ရင်သူ့ရဲ့ထိတွေ့ဆက်ဆံမှုအထူးသဖြင့်ရိုဟင်ညာအကြက်တဲနဲ့ပတ်သက်လို့လည်းသူ့ရဲ့ရည်တည်ချက်ကအာဏာသိမ်းချိန်မတိုင်ခင်ကတည်းကလို့ပြောရမှာပါ။အခုအာနာသိမ့်ပြီးနောက်ပိုင်းမှာပြစ်မှုကျူးလွန်သူတွေပြစ်ဒဏ်ကနေကင်းလွတ်ခွင့်ရနေတဲ့အခြေအနေကိုသူ့အနေနဲ့မြင်လာရတာကတချိန်ပြည်တွင်းအခြေအနေတွေဟာရိုဟင်ညာတွေပေါ်မှာနှိမ့်မတ်နှိမ့်ဆက်တာတွေမဟုတ်တော့ဘဲတနိုင်ငံလုံးအနှံ့နှိမ့်ဆက်နှိမ့်မတ်တဲ့အဆင့်ထိကျယ်ပြန့်လာတာကိုမလေးရှားနိုင်ငံသားရေးဝန်ကြီးအနေနဲ့တွေ့လာရပါတယ်ဒါပေမဲ့လည်းအာဆီယံထဲမှာမြန်မာနဲ့ပတ်သက်လို့ပြည့်မွေ့လင်းလင်းပြောဆိုတဲ့နေရာမှာသူ့လိုမလေးရှားဝန်ကြီးတဦးတည်းရှိပြီးတော့ NUG နဲ့လူအများသိအောင်တရားဝင်ဆွေးနွေးဆက်ဆံတာကလည်းသူပဲရှိပါတယ်
။မနေ့တောက်ကြနေ့ကထုတ်ပြန်တဲ့အာဆီယံနိုင်ငံသားရေးဝန်ကြီးတွေရဲ့ပူးတွဲကြေညာချက်မှာတော့စစ်ကောင်စီအနေနဲ့မြန်မာအရေးအာဆီယံသဘောတူညီချက်ကိုအကောင့်ထဲပေါ်ရမှာနှောက်နှေးတဲ့အပေါ်အင်မတန်စိတ်ပြတ်မိကြောင်းဖော်ပြထားတယ်လို့လာမယ့်အာဆီယံထိပ်သီးအစည်းအဝေးမှာအချက်၅ချက်ကိုအကောင့်ထဲပေါ်ရေးဆိုတာကိုလည်းပြန်လည်သုံးသပ်ပြီးရှေ့နောက်တစ်ဆင့်ဘာလုပ်မလဲဆိုတာကိုဆုံးဖြတ်မယ်အကြောင်းဖော်ပြထားပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့အဓိကလှုပ်ဆောင်သင့်တဲ့အချက်တွေနဲ့ပတ်သက်လို့ Debbie Stothart ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။
Yeah, at this point, we need to be very clear that
ASEAN အနေနဲ့စစ်ကောင်စီကိုတရားဝင်ဖြစ်မလာအောင်မဖြစ်မနေလှုပ်ဆောင်ရမယ်ဆိုတဲ့အချက်ကရှင်းပါတယ်အာဆီယံနိုင်ငံသားရေးဝန်ကြီးအစည်းအဝေးနဲ့ထိပ်သီးအစည်းအဝေးတွေမှာမြန်မာနိုင်ငံကိုယ်စားလှယ်အတွက်နိုင်ငံရေးမဟုတ်တဲ့ပုံကိုယ်ကိုပဲလက်ခံမယ်ဆိုတဲ့သတ်မှတ်ချက်အရစစ်ကောင်စီကိုကိုယ်စားပြုခွင့်မပေးချင်တာကတော့ထင်ရှားပါတယ်ဒါပေမဲ့ဒါနဲ့တွေမလုံလောက်ပါဘူးဥပမာအာဆီယံကာကွယ်ရေးဝန်ကြီးများအစည်းအဝေးမှာစစ်ကောင်စီဘက်ကတက်ရောက်ခဲ့တာမျိုးမဖြစ်ဖို့လိုပါတယ်အာဆီယံရဲ့ဘယ်အစည်းအဝေးမှန်သမျှကိုမှစစ်ကောင်စီကိုကိုယ်စားပြုခွင့်မပေးသင့်ပါဘူး။နောက်ပြီးတော့အာဆီယံအနေနဲ့စစ်ကောင်စီဘက်မှဖိအားပေးမှုတွေတိုးမြှင့်လှုပ်ဆောင်မှုလိုပါတယ်။တစ်ဖက်မှာလည်းအာဆီယံရဲ့အစည်းအဝေးတိုင်းမှာ NUG ကိုလေ့လာသူအနေနဲ့တက်ရောက်ဖို့ဖိတ်ကြားသင့်ပါတယ်။နောက်ပြီးတော့မြန်မာနိုင်ငံဘက်မှကမ္ဘာလုံးဆိုင်ရာလက်နက်ရောင်းချမှုပိတ်ဆို့ရေးကိုလည်းအာဆီယံအနေနဲ့ထောက်ခံတယ်ဆိုတာကိုလည်းပြသသင့်ပါတယ
်။မင်းညနေတင်ပြသွားတာဖြစ်ပါတယ်ခင်ဗျာ။VOA ရဲ့အစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ဒုအတန်အစီအစဉ်ကိုတင်ဆက်ချင်ပါတယ်။စစ်တအာဏာသိမ်းလိုက်ချိန်ကစပြီးတော့ကစင်ကလျားဖြစ်နေတဲ့မြမကျမ်းမာရေးစောက်ရှောက်မှုစနစ်ထဲကိုတိုင်းရင်းစေးအမြေခံစေးစရာအတုတွေဝင်လာပြီးတေးစေးနိုင်လောက်တဲ့မဖြစ်နိုင်တဲ့ကုသမှုတွေလုပ်နေပါတယ်။ဒီတစ်ပတ်ဒုအတန်အစီအစဉ်မှာနားဆင်ကြည့်အောင်ပါ။
နာလေးတွေပြန်ပြက်သွားပြီးတော့အထူးပေါ်မှာအဲ့လိုတိုက်ရိုက်ခဲ့နေတယ်ဒီမဆုံးသွားတာ
အခုကတခုကြီးအဲ့လိုကြောက်မကြောက်အဲ့လိုလက်မောင်းသားတွေပါအဲ့လိုဆိုတော့အယုံကြီးတခုကြီးဖြစ်တော့ကျောင်းကြီးနဲ့ဆရာဝန်တို့တော့သူ့အမှုမပေးဘဲနဲ့သွားကူးနေကြတယ
်စစ်တပ်အနာတင်လိုက်ကြတဲ့ကစင်ကလေးအဖြစ်နေတဲ့မြမကျမ်းမာရေးစောက်ရှောက်မှုစနစ်ထဲကိုတိုင်းရင်စေးအမိခံရန်ကုသူတွေဝင်လာပါတယ်သူတို့တွေဟာလူသေးသေးနိုင်လောက်တဲ့ဈေးတွေနဲ့ဝန်ဆောင်မှုတွေပေးပြီးမဖြစ်နိုင်တဲ့ကုသမှုတွေကိုလည်းလုပ်နေကြပါတယ်။ဒီလိုဖြစ်ရက်တွေကိုကင်တွယ်ဖို့နိုင်ငံမှာအကောင်ပြည့်စုံတဲ့ဥပဒေတွေမရှိသေးဘူးလို့ပညာရှင်တွေကဆိုပါတယ်။ဒီဆောင်မကို Frontier မြန်မာရဲ့သတင်းတောက်တွေကစူးစီးတင်ဆက်ထားတာဖြစ်ပါတယ်။ ဆောင်းမတွင်လုံခြုံရေးအခြေအနေတွေကြောင့်နာမည်နဲ့အတန်တချို့ကိုပြောင်းလဲအသုံးပြုထားပါတယ
်။ကင်ဆာအမျက်ပြတ်ကုနိုင်တယ်။စဉ်နှလုံးလောက်ထိုးလိုက်တာလူနာကချက်ချင်းလန်းလာတယ်။ဆေးရုံကလက်လျှော့လိုက်တဲ့လူနာကိုကုပေးတာကောင်းသွားတယ်။ဒီစကလုံးတွေကိုမြမလူမှုကွန်ရက်ဆိုင်မနာမှာကြကြပြန့်ပြန့်မျှဝေကြတဲ့ကြောညာပို့စ်တွေမှာသုံးထားပါဗျ။မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရိုးရင်းပြက်စီးသွားတဲ့ကျန်းမာရေးဆောက်ရှောက်မှုစနစ်အောက်မှာတိတိတတတိုးလာတဲ့ထင်အောင်ထင်မှားကြောညာတွေလိုပဲအဲ့ဒီပို့စ်တွေမှာယုံကြည်လောက်စရာတက်တေတက်ကြတာဘာမှမပါပါဘူး။မြမနိုင်ငံမှာလူသုံးများတဲ့ Facebook မှာရှာကြည့်မယ်ဆိုရင်လည်းကင်ဆာကုနိုင်တယ်ဆိုတဲ့အထောက်အထားမဲ့ထုတ်ကုန်တဲ့ဝန်ဆောင်မှုတွေတတိကြီးကိုတွေ့ရမှာပါ။အမေရိကန်ကျန်းမာရေးအဖွဲ့အစည်းတစ်ခုဖြစ်တဲ့ American Cancer Society ရဲ့အဆိုအရတော့ကင်ဆာရောဂါခံစားနေရသူတူကိုသူခံစားနေရတဲ့ကင်ဆာအမျိုးအစားနဲ့အဆင့်အပေါ်မူတည်ပြီးကုသအနည်းနဲ့တခြားသောလိုအပ်တာတွေကိုပေးပြီးကုသပေးနိုင်ပါတယ်။တချို့ကင်ဆာတွေကကုသပျောက်ကင်းဖို့အလားအလာပိုရှိပေမဲ့ကင်ဆာတစ်ခုချင်းစီအတွက်မတူညီတဲ့ကုသအနည်းတွေပေးဖို့လိုအပ်ပါတယ်။ကင်ဆာကိုကုသအနည်းတစ်ခုရဲ့နဲ့တော့ကုလို့မရပါဘူး။သူ့အဖေအသေးမှာအကျိတ်ဖြစ်နေတယ်လို့သိလိုက်ရတဲ့ကိုစောစောကတော့ online ကအညွန်ကောင်းတဲ့ကြောင့်တခုကိုယုံမိခဲ့ပါတယ
်။ဒီပေါင်း3000ကျော်ပျောက်တယ်။ဘာယောဂလာလာအကုန်ပျောက်တယ်ဆိုတော့ဟာတယ်ဟုတ်ပါလားဒီအတိုင်းနဲ့ရောသွားကြတာ
။ကိုစောစောရောမိသားစုကသူ့အဖေယောဂကိုကုသပေးနိုင်တယ်ဆိုတော့မန္တလေးတိုင်းညာဦးမြို့နယ်ထဲမှာရှိတဲ့တာသနာစီယုံဘုန်းကြီးကျောင်းကိုသွားခဲ့ကြပါတယ်။သူ့အဖေကအသေးအကျိတ်ခွဲစိတ်ထားတဲ့သူဖြစ်ပြီးတော့ဆေးသွားရောင်းမကုခင်မှာတက်တာနေတဲ့အနေအထားရှိပေမဲ့လည်းဖုန်ကြီးကျောင်းကနေပြီးတော့ယောဂချက်ချင်းပြအောင်ကုသပေးဖို့ကိုမျှော်လင့်ခဲ့ကြတာပါ။အဲ့ဒီဖုန်ကြီးကျောင်းမှာ9ရက်ကြာကုခဲ့ပြီးတဲ့နောက်မှာတော့ကိုစောစောအဖေဟာအိယာတဲ့လဲပြီးဝမ်းနေသွားကအခြေအနေဆိုးွားခဲ့ပါတယ်။အဲ့ဒီလိုနာမကျန်းဖြစ်နေတော့မှပဲသူတို့သွားခဲ့တဲ့ရန်နဲ့တိတ်မကွာပဲဆေးသွားကုခဲ့သူတူဟာတည်ဆုံးသွားပြီးဆိုတဲ့ Facebook ပို့ကိုကိုစောစောမြင်ခဲ့ရပါတယ်။
အစီအတူတူအဲ့ဒီတော့မတော်အဲ့ဒီမမောင်းသားတွေပါအဲ့လိုမျိုးကအယုံကြီးပဲဖြစ်တော့တယ်။ကျောင်းကြီးကဆရာဝန်ကတော့သူ့အတူမပေးဘဲနဲ့သွားကူးနေတာဗျာ။ပြင်ရောက်ပြီး3ရက်4ရက်လောက်ရှိသေးတယ်။အဲ့ဒီကတိန်းပူကတက်လာတော့ခါမဖြစ်တော့ဘူး။ဘာဖြစ်ဖြစ်တာအဲ့လိုမျိုးဖြစ်နေဘူး။ဒီသွားရဲဆိုရင်ဦးလေးပို့မှအသေးရအောင်မှကျောင်းထက်3ရက်လာပြီးနောက်ကျရင်ကျောင်းကတိထက်စောရည်လေ။ခါမဖြစ်ဘူး။အဲ့တော့အဲ့ဒီလေးပုံစံမျိုးနဲ့အဖြစ်ပုံစံနဲ့တဖြည်းဖြည်းဖြစ်လာတာဟာအဲ့လိုဖြစ်တော့ဘူးဒီလိုတဲ့ဒီဝင်တိုင်းမှမပဲဆိုပြီးတိုင်းနိုင်တော့ဝါဆူတာပေါ့အဲ့တော့အများဆုံးအရင်ကိုတိုင်းနေပြီးတော့အဲ့ဒီဖြတ်စလိုက်တာပေါ့
အဲ့ဒီဖုန်ကြီးကျောင်းကကင်ဆာယောဂနဲ့ AIDS အပါအဝင်ယောဂမျိုးစုံကိုပျောက်ကင်းအောင်ကုသနိုင်တယ်ဆိုတဲ့ post ကလွန်ခဲ့တဲ့လအနေငယ်တုန်းကလူမှုကွန်ရက်ဆာမင်နာမှာအတော်ပြန့်ခဲ့ပါတယ်အဲ့ဒီ post ကိုဝေမျှသူထောင်ထဲချီရှိပြီးလူသိများခဲ့ရပါအခုတော့ဖြတ်လိုက်ပြီးဖြစ်တဲ့အဲ့ဒီ post အောက်မှာတချို့လူတွေကသူတို့ယောဂကုသပြောက်ကင်ခဲ့ပါတယ်လို့မှတ်ချက်ရေးထားကြပါသေးတယ်။ဒါပေမဲ့လည်းလူ၁၀ယောက်ထက်မနည်းကတော့ဖုန်ကြီးစီမှာဈေးကုပြီးသူတို့မိသားစုဆွေမျိုးတွေတည်ဆုံးခဲ့ရတယ်လို့ပြောထားကြပါသေးတယ်။တချို့မှတ်ချက်တွေကတော့မိသားစုတစ်ခုရဲ့ကပေးထားတာလားဆိုတာတော့မကွဲပြားပါဘူး။တည်ဆုံးသူရဲ့မိသားစုဝင်တွေကိုဆက်သွယ်ခဲ့ရမှာတော့တချို့ကဖြစ်စဉ်ကိုပြောပြပေးမယ်။တည်င်းမှာထုတ်ဖော်ပြောလို့ခြင်းမရှိကြပါဘူး။ဖုန်းတော်ကြီးဖြစ်နေတဲ့အတွက်လိန်လေကုသတာတွေမဖြစ်နိုင်ပဲလူနာရဲ့ယောဂအခြေအနေကြောင့်သာတည်ဆုံးခြင်းဖြစ်တယ်လို့မှတ်ချက်ပေးကြသူတွေလည်းရှိပါတယ်။ဖုန်ကြီးကြောင့်မှလူနာတွေကိုဆေးကုပေးနေတယ်ဆိုတဲ့ဖုန်းတော်ကြီးကိုဒိုးအတန်ကဆွတ်သွဲကြည့်ခဲ့ပါတယ်
။ဆေးထိုးတာပဲကျွတ်တော့ဆိုင်းရင်းဆေးတွေကလကားကုနာဆေးထိုးတာတော့ပေးရမှာအဲ့ဒါ၅လုံးထိုးရင်9000ပေးမှာတနေ့1000ပေးရတယ
်။ဆေးကုသခွင့်လိုင်စင်ရှိမရှိတော့မေးခွင့်မရခဲ့ပေမဲ့ဂျွန်လာလေတုန်းကရဲဖမ်းသွားပြီဖြစ်ကြောင်းမှတ်ချက်တချို့မှရေးထားကြတာရှိပါတယ်။ဒါကိုအတည်ပြုနိုင်တဲ့သူမရှိတဲ့အတွက်ဒိုးအတန်ကညာဦးရဲစခန်းကိုဖုံးခေါ်ဆိုခဲ့ပေမဲ့ဖုံးမကင်ပါဘူးဒီလိုအဖြစ်အပျက်တွေကဒီတစ်ခုတည်းတော့မဟုတ်ပါဘူးအသေးကင်ဆာယောဂခံစားနေရတဲ့ဦးလာကလည်းရန်ကုန်ကတိုင်းရင်းစည်းကမ်းလို့ကြော်ညာထားတဲ့ဆရာမကြီးစည်းကမ်းကိုသွားခဲ့ပါတယ်ဦးလာရဲ့သားကိုမင်းကဒိုးအတန်ကိုအခုလိုပြောပြထားပါတယ
်တောင်ပေါ်မှာဟိုဆိုတိုင်းဘုံပါညာတော့ကတ်မထားဘူးအဲ့အိမ်တိုင်းမှာပေါ့အဲ့ဒါလေးတန်းပြီးသွားတော့ကတ်ဆေးနဲ့ကုတာလေးကတော့ကတ်ဆေးဆိုတော့သူကမှဟိုဆေးဘယ်လိုလဲဆိုပမာဆေးပုံစံမျိုးပေါ့
ကုလုံးမပြောက်ခဲ့ပေမဲ့ကတ်ဆေးအကျွတ်ကိုသိန်းကျော်လောက်ကုန်ခဲ့တယ်လို့ကိုမင်းကပြောပါတယ
်အနာရလို့ပေါ့အနာဖြစ်ပြီးတော့ဟိုအမြင့်တွေထွက်တယ်ဆိုပြီးတော့ခဏလေးပါပဲအဲ့ဟိုလေးတွေကသူ့ပြီးထွက်သွားတာအဲ့အမြင့်ပုံစံမျိုးလေးတွေအဲ့လိုကတ်တဲ့နေရာတွေကအကုန်အနာလို့ဖြစ်ပြီးတော့ နည်းနည်းထွက်သွားတယ်ပေါ့အမေကလေးထွက်ပြီးတဲ့ဆုံးဒီငါ6ရက်လောက်ပဲကြာမယ်အဲ့ဒီနာလေးတွေပြန်ပြက်သွားပြီးတော့အထူးပေါ့မှအဲ့လိုကြိုက်ရခဲနေတယ်ဒီနေ့သုံးသွားတာအပြားပါပြောလဲဆိုတော့တက်တဲ့တာကိုယ်ကလိန်လာတယ်ဗျာဒီလိုလားလို့ပြောတော့ဘယ်စိတ်ကတော့မကောင်းပါဘူးဗျာ
မနေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ဆရာဝန်များစွာဟာအာဏာရှင်နဲ့ဆက်စပ်တဲ့နေရာတွေမှာအလုပ်ဆက်လက်လုပ်ကင်လို့ခြင်းမရှိရကြောင်း CDM လုပ်ခဲ့ကြပါတယ်။အဲ့ဒီအချိန်ကစပြီးမြမကျမရေးစနစ်ဟာဖျို့ဖျဲဖြစ်ခဲ့တာပါ။တပြိုင်တည်းမှာပဲလိုအပ်တဲ့အထောက်အထားမရှိပဲစေကူသားခွင့်မရှိတဲ့သူတွေဟာတဦးချင်းဖြစ်စေအဖွဲ့အစည်းပုံစံမျိုးနဲ့ဖြစ်စေယောဂါတွေကိုအံ့ဖွဲ့ကောင်းအောင်အရှင်းကုပေးနိုင်ပါတယ်ဆိုတဲ့ပုံစံမျိုးနဲ့အွန်လိုင်းကနေမျိုးစုံကြော်ညာပြီးနိုင်ငံအနှံ့ကလက်ဟသွားတဲ့နေရာတွေကိုအစားဝင်လာကြပါတယ်။တကယ်တော့ဆရာဝန်တယောက်ဖြစ်လာဖို့ဆိုတာမြန်မာနိုင်ငံမှာအနည်းဆုံး9နှစ်စနစ်တကျတင်ကြဖို့လိုအပ်ပြီးတခြားနိုင်ငံတွေမှာဆိုရင်လည်းဒီထက်အချိန်ပိုကြပါတယ်။မန္တလေးတိုင်းတိုင်းရင်းစေးဦးစီးဌာနကိုဆက်သွယ်ကြည့်ရမှာတော့လူမှုကွန်ရက်ပေါ်ကတာဏာစီယုံအကြောင်းကဖုန်ကြီးဆေးကူတဲ့ post ကိုမြင်ပေမဲ့တိုင်ကြားသူရှိမှသာတွားရောက်စစ်ဆေးရမျိုးလောက်ကြဖြစ်တယ်လို့တာဝန်ရှိသူတဦးကပြောပါတယ်
။ကျွန်တော်တို့ကတဆာရှိမှကုလို့ရတယ်။တိုင်းစီးစရာမှတ်ပုံနေမှာတဆာအနောက်တိုင်းကျတော့ဆမခေါ်တာပေါ့နော်။အဲအဲ့ဒါမှကုခွင့်ရှိတာ။ဒါမဲ့ဟိုနေတာပေါ့ဟိုက်ဖုန်းကြီးကတော့ကျွန်တော်ကလိုင်းပေါ်ပဲပြည်ဘူးလေ။ဒါမဲ့ဟာသူကတရားဝင်ကုတာမဟုတ်ဘူးကြ။နော်။အဲဖမ်းတာမဖမ်းတာကျွန်တော်လည်းမသိဘူး။ကျွန်တော်တို့ကအစိုးရဝန်ထမ်းဆရာတွေတစ်ချိန်တော့ဖြစ်တော့ကျွန်တော်တို့ကAIB ရတော့တော့ဆိုကျွန်တော်တို့ကဒီအာမခံနဲ့ကုလကင်းစားပြီးအနောက်တိုင်းမှာပြပြတာများတယ
်။ license မရှိပဲဈေးကူတာဈေးဝါထုတ်လုပ်တာဟာမြမတိုင်းရင်ဈေးကောင်စီဥပဒေတိုင်းရင်ဈေးဝါဥပဒေတွေအရာတရားမဝင်ပါဘူး။ကုတာထုတ်လုပ်ခဲ့ရင်သက်ဆိုင်ရာပုံမှန်တွေလိုက်ပြည်ထောင်ကြခံရမှာဖြစ်ပြီးတော့အများဆုံးဓာတ်ငွေ10သိန်းဒါမှမဟုတ်ထောင်ဒဏ်3နှစ်အထိကြခံရနိုင်ပါတယ်။ဒါပေမဲ့အဲ့ဒီဥပဒေတွေမှာတဆမရှိပဲဒါမှမဟုတ်သုံးဆွဲရမတင်တဲ့ဈေးကြောင့်လူတွေဆုံးတာကိုအေးအေးယူနိုင်မဲ့ပုံမှားတော့မပါပါဘူး။တိုင်းရင်းစေကောင်စီဥပဒေနဲ့တိုင်းရင်းစေဝါဥပဒေတွေကအထူးဥပဒေအဖြစ်ရှိပြီးသားမို့မှားယွင်းကုသမှုတွေကြောင့်လူတွေမှုတွေအတွက်ရာဇသက်ကြီးဥပဒေနဲ့အေးအေးယူနိုင်ဖို့ကတော့ခက်တယ်လို့တရားလွှတ်တော်ရှင်းနေဦးစောမင်းလိုင်ကဆိုပါတယ်
။ရာဇသက်ကြီးဥပဒေသည်ရေပုံရဥပဒေအခြားဥပဒေအထူးဥပဒေတည်းရဲ့မှာပြဋ္ဌာန်းထားခြင်းမရှိသေးတဲ့ဟာတွေမှာမှဆွဲလို့ရတယ်။ပြကြပြထမ်းတာလေဥပဒေရှိပြီးသားဟာလေဆိုရင်ရေပုံရဥပဒေဂျန်ဒလောကိုရာသတိလိုမှတော့သွားဆောင်လို့မရဘူးအဲ့တော့တိုင်းစေးနဲ့ပတ်သက်လို့စေဝါကုသလာတော့ပြထုတ်လုပ်တာပဲပြည့်တိုင်းစေဝါထုတ်လုပ်တာဆိုရင်လည်းတိုင်းစေဝါထုတ်လို့ရဥပဒေတိုင်းစေဝါကုသနဲ့ပတ်သက်လို့လည်းမြန်မာနိုင်ငံတိုင်းစေးကောင်စီဥပဒေကိုရှိပြီးသားဖြစ်တဲ့အတွက်တကယ်လို့အဲ့ဒါရင်းနဲ့ပြဿနာကြုံလာရင်ဒီဥပဒေတွေနဲ့သာအဓိကတရားဆွဲဆိုဖြည့်ချင်းတင်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုဖြည့်ချင်ပါတယ်ကျူပရီမှာတော့အဲ့ဒါရင်းနဲ့ပတ်သက်လို့ဆေးဝါးကုသရင်းနဲ့တည်ဆုံးလို့ပြစ်ဒဏ်ဘလောက်ကြခံရမယ်လို့ပြည်ပြည်ကြကြပြဌာန်းလာတာမရှိဘူးလို့ကျွန်တော်အဲ့လိုဖြေချင်ပါတယ
်မန္တလေးတိုင်းဒေသကြီးတိုင်းရင်းစေးဦးစီးဌာနကတာဝန်ရှိသူတဦးကတော့
ကျွန်တော်တို့ကတော့ဖြစ်စေချင်တာတော့ကင်းစားဆိုရင်းတော့လေဗျာဒီအနောက်တိုင်းနဲ့သူ့ခေါင်းလေးနဲ့ပြေချကုပေါ့ဗျာနော်အနောက်တိုင်းဆရာတိုင်းစီးဆရာညှိယူတာကုပြီးတော့ဗျာနော်ကျန်တဲ့ကြောညာဟာကြီးတော့သိအာမပီးဘူးကကျွန်တော်ညီလေးဆိုရင်တိုင်းရင်းစေးစားလက်မတီးတဲ့ဆရာတော်မူဆရာဝန်ကြီးအထူးကုလေးတိုင်းရင်းစေးမှာလည်းတတ်ဆတ်ရှိတဲ့ဆရာကြီးဆရာကြီးတွေသူတို့ရဲ့အမျိုးတိချာဘုန်းကြီးတော်မှနော်ကုသမှုပေးတာတော့အကောင်းဆုံးပေါ့
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျေးနပ်မယ်လို့တိုးအတန်ဖွဲ့သားတွေကမျှော်လင့်ပါတယ်တို့တန်တန်လွှင့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်တို့တန်ရဲ့ Facebook စာမျက်နှာ SoundCloud YouTube iTunes ကနေလည်းဝင်ရောက်နှာစင်နိုင်မှာဖြစ်သလို VOA ကထုတ်လင်းတဲ့ Radio အစီအစဉ်မှာလည်းစနေနေ့ည9:00နာရီကနေ10:00နာရီအတွင်းနဲ့တနင်္ဂနွေနေ့နံနက်6:00နာရီကနေ9:00နာရီအတွင်းမှာလည်းနှာစင်နိုင်ပါတယ်ဒီစီစဉ်ကိုအလှူရှင်တွေကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Heron Dero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်။ဒိုးအတန်စီစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်
။ VOA ရဲ့တနင်္ဂနွေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာ
။သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးငယ်ဘဲရက်ဒေတာမှာပဲရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တချက်နှစ်ယုံနဲ့ကဘာရရကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘဲချင်းဘဲနေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပ
ါ။မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6နိုင်ွယ်ရှိပါပြီ VOA American တန်ရဲ့တင်းငွေနေနေမနေ့ခင်အစီအစဉ်တွေကိုအခုလက်ရှိထုတ်လွှင့်ပေးနေတဲ့ line to meter 2440 51နဲ့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေတာပါအခုဒုတိယပိုင်းနိုင်ွယ်အတွင်းမှာတော့ဒီ Democracy ခေတ်ပြိုင်ကဘာနဲ့လူအခွင့်အရေးအကြောင်းမတင်ဆက်ခင်မှာတွေ့ဆုံမေးမြန်းချက်တစ်ပုဒ်ကိုအရင်နားဆင်ရပါမယ်ဆရာနာသိမ့်ပြီးနောက်ပိုင်းစစ်ကောင်စီကနိုင်ငံတော်ဟွန်းဆန့်ကျင်သူတွေကိုအကြမ်းဖက်နှိပ်ကွပ်နေတဲ့အတွက်တပ်ဖြတ်နေတာတက်ဆာရင်ဆွေးနွေးဖို့ဖိတ်ခေါ်တာကပိုပြီးတင့်တော်လိမ့်မယ်လို့ PPSD ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဦးဆောင်မှုအဖွဲ့ကယူဆကြောင်း PPSD ဦးဆောင်အဖွဲ့ဝင်ဘုံမူကြီးခွန်အုပ်ကာကပြောပါတယ်ဘုံမူကြီးခွန်အုပ်ကာကိုကျွန်တော်တို့ VOA ရဲ့ Editor ဒေါခင်စိုးဝင်းတွေ့ဆုံမေးမြန်းထားပါတယ်ခင်ဗျာ
အခု PPSC ဒီငြိမ်းချမ်းရေးလုပ်ငန်းစဉ်ဥစ္စာမှုအဖွဲ့ကြီးနေနေပေါ့နော်အခုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အခြေအနေရောနောက်ဆုံးပေါ့လေဒီပြီးခဲ့တဲ့ဒီစစ်ကောင်စီဥက္ကဋ္ဌနေပြီးတော့ဖိတ်ခေါ်ဆွေးနွေးပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံရဲ့အကြက်အတဲကိုဘလို့ရုံးဖြည့်ရှင်းဖို့များနီးလန်းနေများရှာဖွေလို့ရခဲ့ပါသလားလို့ဟုတ်ကဲ့
ဟုတ်ကဲ့အဓိကကတော့ပမာပြည်ရဲ့ပြဿနာကအရင်ကနိုင်ငံရေးပြဿနာဖြစ်နိုင်ငံရေးကိုအကြောင်းပြုပြီးတော့ဖြစ်ပေါ်လာတဲ့ပြိပခါတွေဖြစ်တယ်ပြိပကမှာလည်းကျွန်တော်တို့မိဖက်ပြိပကရှိတယ်ရံဘက်ပေါ့လက်နဲ့ကြင်အကြံဖက်ပြိပကတွေလည်းရှိတယ်အဲ့ဒီဟာတွေကိုချုပ်ငင်းဖို့ဆိုရင်တော့ best ပေါင်းစုံကပါပါဒီပါဝင်တဲ့လူတွေအားလုံးပါမှာကျွန်တော်တို့ကဖြည့်ရှင်းလို့ရမယ်သဘောဖြစ်ပါတယ်အဲတစ်ဖွဲ့ကောင်းနှစ်ဖွဲ့ကောင်းအုပ်စုတစ်ခုအုပ်စုနှစ်ခုလောက်ကနေအစုဖွဲ့တစ်ခုနှစ်ခုနဲ့တော့လုပ်လို့မရအောင်အဲ့ဒါကိုဆိုတော့လုံးဝတဲ့ဟာလာ2021ကျွန်တော်တို့ဖေဖော်ဝါရီ1ရက်နေ့နော်အာနာထိန်းနဲ့ပဲခေါ်ခေါ်ဖွဲ့စည်းဖို့အညီနဲ့ပဲပြောဟိုလက်ရှိဒီအုပ်ချုပ်နေတဲ့ဒီ SAC ပေါ့လေ SAC အနေနဲ့ဒီတစ်နှစ်ပေါ့2021နှစ်ကုန်အထိလောက်ကကြမ်းကြမ်းရမ်းရမ်းဒီတော်တော်လေးလောက်ခဲ့ပါလောက်ပြီးတော့နှီးမျိုးစုံနဲ့ဒီတိုက်ခံနေဟိုဟာဖန်စီတဲ့နီးနာတွေเนาะကျွန်တော်တို့ရိုက်နှက်တဲ့နီးနာတွေဒီဟိုတချို့ဟိုသပြတ်တဲ့နီးနာတွေမျိုးသုံးပြီးတော့ရရွာတွေဆိုရင်လည်းပဲကျွန်တော်တို့ဟာဖြက်စီဖြက်လေးဖြက်ပေါ့မြေလံစနစ်တွေသုံးပြီးတော့လောက်ခဲ့တဲ့နီးနာတွေသုံးပေါ်လည်းပဲ2022နှစ်ဥပိုင်းကနေစပြီးတော့ယုံကြည်မှုတည်ဆောက်ဖို့လိုတဲ့ငញ្ញန်ရင်နှစ်ဖြစ်ပြီးဆိုပြီးတော့မဟာဗျူဟာပြောင်းလာပါအဲပြောင်းလာတဲ့မဟာဗျူဟာအတိုင်းဆွေးနွေးဖို့လမ်းကြောင်းတွေပွင့်လာတဲ့ဟာကဆွေးနွေးရလတ်ကဘလို့ပဲဖြစ်လာဆွေးနွေးပွဲတကားဖွင့်တယ်ဆွေးနွေးပွဲအလားလာဒီပေါ်လာတယ်ဆိုတာကအကြမ်းဖက်တိုက်ခိုက်နေလာတဲ့ဆိုင်အများကြီးကောင်းတယ်စကားပြောတာစစ်တိုက်တာကပူဆိုးတယ်စကားပြောတာကအများကြီးပတ်ပါအဲစကားပြောတဲ့နေရာမှာပဲဘယ်လိုချက်ရှိတာချက်လက်တွေဘုံသဘောတူချက်တွေရမလားဆိုတော့တပွဲပြီးတပွဲဆက်သွားတဲ့ပုံမှာအဖြေရှာမှာဖြစ်ပါလားဒါကြောင့်ရှင်းရှင်းပြောရင်တော့နေပြည်တော်ဆွေးနွေးပွဲတွေကကျွန်တော်တို့အဖွဲ့တွေကသွားရောက်ပုံဆုံးဖြတ်တယ်ဆိုတာတခြားမဟုတ်ပါဘူးဒီတစ်ကအဖြစ်ခရဆဲဆက်လက်ထိန်းသိမ်းထားဖို့လိုတယ်နှစ်ကပြဿနာတွေကိုဖြေရှင်းဖို့အတွက်နီးနာရှာဖို့လိုတယ်နော်တပွဲချင်းဆွေးနွေးပြင်မဲ့တပီလုံးတိုက်တာနဲ့ပြည်လေချင်းတော့ဖွဲ့အားလုံးပါပါရမယ်ဆိုတာကိုလည်းကျွန်တော်ကတင်ပြထားပြီးသားဖြစ်ပါတယ်ဒါကြောင့်တပွဲချင်းကနေအစုအဖွဲ့နဲ့တွေ့အစုအဖွဲ့ကနေအားလုံးပါဝင်နဲ့တွေ့ဆုံမှုကိုတဖြည်းဖြည်းတိုးချဲ့သွားလို့ရရင်တော့အဖြေရှာတဲ့ဒီလုပ်ငန်းစဉ်တစ်ခုတော့ပေါ်လာမယ်ဖြေရှာတဲ့လုပ်ငန်းစဉ်ပေါ်ရင်နော်ကျွန်တော်တို့ဒီလိုဖန်စီသပ်ပြနေတာတွေအများကြီးရောသွားနိုင်တယ်လို့ကျွန်တော်တို့ကပြောခဲ့ပါ
ဟုတ်ကဲ့ပါအခုသူဒီဘိုးချုပ်ငွေကြီးမင်းအောင်နိုင်ရဲ့သွားတွေ့တဲ့အဖွဲ့ကြီးပေါ့နော်ဒီဟိုအဖွဲ့ကြီးတော်တော်များများရှိပါတယ်အဲ့ဒီအဖွဲ့ကြီးကသူတို့နဲ့တွေ့တဲ့အခါမှာသူနဲ့တွေ့တဲ့အခါမှာစီနေတောင်းဆိုတာတွေရှိပါတယ်ကိုပိုင်အုပ်ချုပ်ကြီးနဲ့တောင်းဆိုတာတွေရှိပါတယ်အဲ့အရာတွေနဲ့ပတ်သက်ပြီးတော့ဘယ်လိုသုံးသပ်လို့ရပါလဲ
ဘိုးဘွေလည်းလည်းပြောရတော့တဖွဲ့ချင်းဟိုခွဲတွေ့တဲ့အခါက ကျေးဇူးတင်ပါတယ်ဆက်စီစီအကြီးကဲနေနဲ့ဂိုင်တွေကပူလွယ်မယ်လို့ယူဆလို့အဖွဲ့ရင်ခွဲတွေ့တာဖြစ်ပါအစုအဖွဲ့နဲ့တွေ့ရင်ဆွေးနွေးတဲ့ပြဿနာတွေကပြည်တော်မှုတခွန်းလုံးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်လာတော့ဖြေရှင်းဖို့နည်းနည်းခက်ပြန်နည်းနည်းပြန်ပြန်လာတယ်ဒါကြောင့်တပွဲချင်းကနေလာရင်ရှင်းဖို့လွယ်တယ်သူတပွဲချင်းနဲ့အစပြိုးတာပဲအဲ့ဒါအစပြိုးတဲ့ ချိန်ပါပဲအာတချို့အဖွဲ့ကအလာပုဒ်လူရင်းဖြစ်တဲ့ပြည်နယ်စစ်တမ်းကိုတက်လှမ်းနေတယ်တချို့အဖွဲ့ကတော့ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသကိုလိုချင်တယ်တချို့အဖွဲ့ကြတော့ဗာဒေသမှမရသေးဘူးအစ်စ်ထူထောင်ခြင်းတယ်စသည်ဖြစ်မော်လေရပြီးသားအဖွဲ့တွေကလည်းရပြီးသားပြည်နယ်တွေကလည်းအပြည်နယ်အဖွဲ့စည်းပုံခြေကဥပဒေရေးဆွဲခွင့်လို့အာပြည်နယ်ထဲမှာရှိတဲ့ဒီသူတို့ပြည်နယ်ဟိုလူမျိုးပ ဒါလုတ်ပေးနိုင်တဲ့ဒါမပေးနိုင်ဘူးဒါကတော့ဥပဒေကိုစောင့်ပါဥပဒေကြောင်းနဲ့နောက်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးဆွဲတဲ့အချိန်မှာဥပဒေနဲ့ပြတ်ထားမှအတည်ဖြစ်မှာဩကိစ္စတွေအဲ့ဒါကြောင့်အဲ့ဒီဥပဒေနဲ့ပြင်ဆင်ပြတ်ထားနိုင်အောင်စောင့်ပါဆိုတဲ့အဖြစ်မျိုးတွေပေးကြပါဘူးဘုဘတပီလုံးပြိပခတပီလုံးပြိပခရက်ဆဲအောင်ဘယ်လိုနိနာရှာမလဲဆိုတာကြတော့တဖွဲ့ sabe ko pyo ba nya chang mo pyo ne a da ne chu pai lai do ta nai ngan lo du lo lo gao ne pyo wa khat do da jao su phwe ne twi yin do ta nai ngan lo kisa pyo pya ma phit ba
okay ba aku ho 2008 phwe si bong chi gan u ri paw no aku di sac di sit kaun si leshi sit kaun si phwe ni ne di 2008 phwe si bong chi gan u ri ko kain swae tha da ba da mai ho ngo lo crph lo di de phe atai khan phwe si di ya do ဒီ 2008 ဖွဲ့စည်းပုံအခြေခံဥပဒေကမရှိတော့ဘူးပြည့်ဟိုပြည့်ပြေသွားပြီပေါ့เนาะဆိုတော့ဒီ PPSC ရဲ့ရည်ရည်ချက်ကရောဒီ 2008 ဖွဲ့စည်းပုံအခြေခံဥပဒေပေါ်မှာဘယ်လိုသဘောထားပါလဲရှင်ကျွန်တော်တို့ကတော့အဲ့လိုပြောရင်တစ်ဖက်ကိုသွားကြည့်လို့ဖြစ်တာဥပမာ
2008 ဖွဲ့စည်းပုံအနေအငြိဟိုအာဏာထိန်းတယ်ပြောပြီးတော့အခုလက်ရှိအုပ်ချုပ်နေတယ် NUG ကတော့ပြတ်ပဲလို့သူကမေးတိုက်ကြေညာတယ် ထို့တူပဲအန်ယူဂျီရွေးကောက်ပွဲနိုင်လာတဲ့2020ရွေးကောက်ပွဲရလတ်ကိုအစီအစီဘက်ကဖြတ်သိမ်းပြီးပြီဒါဆိုတော့အစီအစီဘက်က2020ရွေးကောက်ပွဲရလတ်ကိုဖြတ်သိမ်းတဲ့အတွက်ရလတ်ကနေပေါ်ထွက်လာတဲ့အဖွဲ့တွေကတရားမဝင်ဘူးလို့သူကပြောတာ2008ကိုအန်ယူဂျီကဖြတ်သိမ်းပြီးတဲ့အတွက်အစီအစီတရားမဝင်ဘူးလို့ပြောတာအပြန်လာပြောနေကြတာကျွန်တော်တို့အတွက်ကဘယ်မှမပြတ်ဘူး ဘာမှ2020ရွေးကောက်ပွဲရလတ်လဲသူ့အတူရှိနေတာအရိယာထွက်လာတဲ့ဟာလဲကျွန်တော်တို့ကဟာလာဒီဗမာပြည်အရေးကိုရှင်းတဲ့နေရာမှာ
တော့ထရှင်းမှဒီတိုင်းပြပြပါရှင်းမယ်အဲ့ဒီမှာရှင်းဖို့ခွင့်ရေးကိုပဲကျွန်တော်တို့စောင့်နေကြပြတူဘက်ကိုဘသူ့ကိုလိုက်လို့ဘသူ့ဘက်ကပါလို့နာလို့မဟုတ်ကျွန်တော်တို့ရည်တည်ချက်ကလာရှင်းပါတယ်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ NUG ကိုအတိအမှတ်ပြပါလားစီအာပီကျွန်တော်တို့က NUG ကိုဗမာပြည်နိုင်ငံရေးလိုအပ်ချက်ရပေါ်လာတယ်လို့ကျွန်တော်တို့မှတ်ချက်ပေးတယ်ကျွန်တော်တို့ PBS ရဲ့အဖွဲ
မိဖက်အနေနဲ့တော့ထားတယ်အပြင်မှာပြုတယ်ဆိုတော့နိုင်ငံရေးစကားမတော်မိဖက်ရန်ရန်သူမဟုတ်ဘူးမိဖက်ထို့တူပဲကျွန်တော်တို့ဆွေးနွေးဘက် NC လက်မှတ်ထိုးဘက်ကတမတော်နဲ့အခု SAC ကရှိတယ်ဒါလည်းကျွန်တော်တို့မိဖက်ပဲဒါကြောင့်နှစ်ဖက်စလုံးကိုစကားပြောလို့ရတာကလောဆယ်တဲ့စုဖွဲ့မှုက PPS တွေပဲရှိတယ်ကိုတပွဲနဲ့တပွဲကစကားပြောလို့မရသေးတဲ့အခြေအနေရှိတယ်
။အဲ့တော့ PPS ရဲ့အနေထားရှင်းလဲလျှောက်တာပြားလဲဆွဲတာဆိုတဲ့အနေထားမျိုးဖြစ်နေတယ်
။အနေနဲ့ထားကနေပြီးတော့အာတပီလုံးအတွက်ပျက်စီးဆုံးရှုံးမှုအသက်ပါဆုံးဖြစ်အောင်အနည်းဆုံးဖြစ်အောင်ဝေဖန်ကြိုးစားနေတဲ့အကာလဖြစ်ပါလား
။ဟုတ်ကဲ့ပါ။ NCAD ပေါ့လေဒီဟို nationwide ceasefire ပေါ့တနိုင်ငံလုံးတိုင်းတာနဲ့ပြစ်ခတ်ရစင်းရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးထားတဲ့အဖွဲ့ပေါင်းအလုံး၁၀ဖွဲ့မှာဒီစက္ကစရဲ့ဖိတ်ကြားမှုစက္ကစစစ်ကောင်စီဥက္ကဋ္ဌရဲ့ဖိတ်ကြားမှုလက်ခံတာ၆ဖွဲ့လောက်ရှိမှာဖြစ်ပါတယ်เนาะအဲ့တော့ဒီ NCE အဖွဲ့တွေကဒီ၁၀ဖွဲ့စလုံးရဲ့ဟိုဘုံသဘောတူညီချက်တွေပါလေရောရှိပါလားရက်တီချက်တွေ
ဟုတ်တယ်မတော် NCE လက်မှတ်ထိုးတဲ့ကအစီအပေါ်မှာပုံသဘောတူတာပြသဖြစ်တယ်နံပါတ်1နံပါတ်2က NCA ကိုကောင်တယ်ပေါ်တဲ့နေရာမှာเนาะနိုင်ငံတကာဆက်ဆံတဲ့နေရာမှာအဲ့ဒီရွေးကောက်ပွဲနဲ့ဖြစ်ပေါ်လာတဲ့အစိုးရတွေကိုဆက်ဆံတဲ့နေရာမှာကျွန်တော်တို့ကတင်ကျွန်းကျွန်းလက်လုံးမယ်ဆိုပြီးတော့ဆယ်ဘွဲ့ပါတဲ့ PBS တွေကိုဖွဲ့တာပေါ့ PBS တွေဖွဲ့ပြီးဆယ်ဘွဲ့နဲ့အနေနဲ့လုံရည်နေရင်လည်းဒီတချို့အဖွဲ့တွေကခဏကျွန်တော်ပြောတဲ့ဒီမိတ်ဖက်ပေါ့မဟာမိတ်အဖြစ်နဲ့ကြော်လွန်ပြီးတော့ပူးပေါင်းဆောင်ရွက်တာတွေရှိလာတဲ့အခါကျတော့အဲ့ဒီမဟာမိတ်အဖြစ်နဲ့ကြော်လွန်ပြီးပူးပေါင်းဆောင်ရွက်တဲ့အဖွဲ့တွေကကျွန်တော်တို့ NCA မူတိုင်းတဲ့မမှမလိုက်နိုင်တော့မလိုက်နိုင်တဲ့အခါကျတော့ NCA တော့မထွက်သွားဘူးမူတိုင်းလည်းမလိုက်နိုင်တဲ့အခါကျတော့တို့အပေါင်းလက္ခဏာအဖွဲ့တွေထားပါဆိုတော့ကျွန်တော်တို့က 7+3 ပေါ့ခုနှစ်အပေါင်း3 PBS တွေတဖယ်လို့ကျွန်တော်အဲ့လိုပြထားမှာဒါကြောင့်ခုနှစ်ကတော့အကျယ်လေးရှိတယ်သုံးကတော့ကျွန်တော်တို့ဝိုင်းရံပတ်မှုပါဝင်နေတယ်သို့တော့ဒီအတိုင်းအတိုင်းတော့အချိန်ပြည့်တော့မပါတော့ဘူးဒါမှမဟုတ် NCA ဝိုင်းတော့မှာတော့ရှိနေတယ
်ဟုတ်ကဲ
့အဲ့ဒါကတော့ကျွန်တော်ဟိုဘယ်မှာဘူးတော့မသွားကြပါဘူးရှိပါဟုတ
်ကဲ့ပါဟိုနောက်ဆုံးတစ်ခုအနေနဲ့ကဒီဟိုအာဆီယံရဲ့ပေါ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်အထူးတန်တမန်နဲ့ဟိုသူကဟို EA ကိုဖွဲ့စည်းရင်းနဲ့တွေ့ဖို့ရှိရလို့လည်းပြောထားတာရှိပါတယ်သူနဲ့ရောတွေ့ပြပါလားရှင
်ကျွန်တော်တို့ April လ2ရက်နေ့မှာနေပြည်တော်မှာကျွန်တော်တို့ခုနှစ်ဖွဲ့နဲ့တွေ့ပါလားဒီနေပြည်တော်သားတွေ့တဲ့ကျွန်တော်တို့ PBS ဖွဲ့ကခုနှစ်ဖွဲ့နဲ့ခုနှစ်ဖွဲ့ကိုယ်စားလှယ်ဖွဲ့ပေါ့ကျွန်တော်တို့ကတော့ PBS delegation လို့ခေါ်တာပေါ့အလို၁၄ရောက်ပါပါတပွဲ၂ရောက်ဒယ်လီဂေးရှင်းအဖွဲ့ခေါင်းဆောင်ကငင်းချမ်းရေးကောင်စီကဒေါက်တာနော်ကော်ကော်ထူပြပါသူဥဆောင်ပြီးတော့အထူးကိုယ်စားလှယ် press ကိုခေါ်နေတွေ့တယ်ကျွန်တော်တို့ပြင်ဆင်ပေးလိုက်တဲ့ handout PBS ရေအကြောင်းစာတွေပေးလိုက်တယ်နောက်ပြီးတော့ presentation ပေါ့သူအဖွဲ့ခေါင်းဆောင်အနေနဲ့တင်ပြရမယ်အစားတန်းပေးလိုက်တယ်သူတို့လွတ်လွတ်လပ်နဲ့သူတို့တွေ့ကြရခဲ့ပါလားအဲ့ဒီတွေ့ကြရရပြီးတဲ့နောက်မှာ press conference ကိုတိုင်ကလည်းလွန်ခဲ့တဲ့6ရက်နေ့ကသတင်းစာရှင်းလင်းပွဲမှာထုတ်ပြောပါလားဒီတစ်ခေါက်ွားတာသူတို့အနေနဲ့အဲတိုင်းသာလက်နက်ကိုင်အဖွဲ့6ဖွဲ့သူကပြောတာ6ဖွဲ့တကယ်တော့အလုံး9ဖွဲ့ပါ9ဖွဲ့နဲ့တွေ့တယ်ဆိုတာသူထုတ်ပြောပါလ
ားဥက္ကဋ္ဌကြီးကတော့အချိန်ပေးပြီးတော့စိတ်ရှိလက်ရှိဖြည့်ချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်ရှင်
ကျေးဇူးတင်ပါတယ်ဆရာမခင်ဗျာ
PBSD အဖွဲ့ခေါင်းဆောင်တူဦးဖြစ်တဲ့ဗိုလ်မှူးရေးခွန်အုပ်ကကိုဒေါခင်စိုးဝင်းမေးမြန်းတင်ပြခဲ့တာပါခင်ဗျာ VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ burmese.voanews.com ဆိုတဲ့အင်တာနက်စာမျက်နှာမှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်ပဲဖြစ်ပါတယ်မြန်မာနိုင်ငံရဲ့တရားရေးဆိုင်ရာ institution တွေဒါမှမဟုတ်ကျင့်သုံးတွေပြက်ပြားသွားပါပြီလားတနက်ကဥပဒေဖြစ်လာပါပြီလားဒီတစ်ပတ်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအစီအစဉ်မှာအမျိုးသားညီညွတ်ရေးအစိုးရတရားရေးဌာနဝန်ကြီးဦးသိန်းဦးနဲ့ဦးတင်မောင်တန်းဆွေးနွေးတင်ပြထားပါတယ်ခင်ဗျာ
အမ်နက်စတီအင်တာနက်ရှင်နယ်ဟောတဲ့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကြီးကပေါ်ကုလနေ့ရက်နေ့တုန်းကပြတင်းထုတ်ပြန်ချက်တစ်ခုထုတ်ပါတယ်မြန်မာနိုင်ငံမှာဆက်အနာသိမ်းမှုစတင်ကြသူတွေကိုခန်းစည်းစင်မှာလည်းဝန်ရမ်းမပါသလိုဝေခါချက်ရရှိဖို့ညှဉ်းပန်းနှိပ်စက်ရက်ဆက်ကြကြုံစွာဆက်ဆံရပြီးလူတွေကိုဖျောက်ပစ်တာတွေမိသားစုဆွေမျိုးတွေအပေါ်လက်စားချေတာတွေရှေ့နေတွေမိသားစုတွေနဲ့တွေ့ခွင့်မပေးတာတွေအဆရှိတဲ့ဥပဒေချိုးဖောက်မှုတွေကိုစစ်တပ်ဟာခန်းစည်းစင်ကစပြီးချုပ်နှောင်ထောင်ချထားခြင်းအထိအစဉ်တိုင်းမှာကျွလွန်ခဲ့တယ်လို့အပြည်ပြည်ဆိုင်ရာလူငယ်ချမ်းသာ권အဖွဲ့ကြီး AI ကထုတ်ပြန်ကြပါပြောထားပါတယ်။တရားရေး institution တရားရေးကျင့်သုံးနေပြပြသွားတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဆွေးနွေးဖို့ဖိတ်ခေါ်ထားသူကတော့မြို့သားညီညီအစိုးရတရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်။လက်ရှိအခြေအနေကိုကျွန်တော်တို့ဆရာဦးသိန်းဦးအနေနဲ့စပြီးသုံးသပ်ပြပါမယ်ဆရာ
ဥပဒေမှာတရားမျှတမှုနဲ့ပတ်သက်ပြီးတော့အပိုင်းနှစ်ပိုင်းခွဲထားပါတယ်။တစ်ခုကတော့ကျွန်တော်တို့ distributive justice လို့ခေါ်တဲ့မျှဝေတဲ့ကျွန်တော်တရားမျှတမှုဖြစ်ပြီးတော့နောက်တစ်ခုကတော့ corrective justice လို့ခေါ်တဲ့အမှားပြင်ဆင်တဲ့တရားမျှတမှုဖြစ်ပါတယ်။အမှားပြင်ဆင်ပေးတဲ့တရားမျှတမှုပေါ့နော်။အဲ့ distributive justice ဆိုတဲ့ဒီမျှဝေပေးတဲ့တရားမျှတမှုကအဓိကဘာလဲဆိုလို့ရှိရင်ဒီနိုင်ငံမှာရှိနေတဲ့ဒီ community ရဲ့ကျွန်တော်တို့ဒီစံတန်မိုးတွေကဘာတွေလဲအဲ့စံတန်မိုးတွေကိုကျွန်တော်တို့ community value တွေကိုဥပဒေအဖြစ်နဲ့သတ်မှတ်ပြီးတော့ဒါကတော့တရားမျှတမှုဘဲလို့သတ်မှတ်ကြတာဖြစ်ပါတယ်လူသားအလုံးလိုက်နာရမယ်ကိစ္စတွေက distributive justice ပါဒါကြောင့်မလို့ဒီလူခွင့်ရေးတွေကလည်းပဲဒီမျိုးစားထဲမှာကျုံးဝင်တာဖြစ်ပါတယ်ဒါကြောင့်မလို့အဲ့လိုကျွန်တော်တို့ distributive justice ကိုချိုးဖောက်တယ်ဆိုလို့ရှိရင်တရားရုံးတွေကနေပြန်ပြီးတော့ချိုးဖောက်တဲ့သူကိုအပြစ်ပေးပြီးတော့ချိုးဖောက်ခြင်းခံရတဲ့သူကိုနိမ့်နာမှုကိုကုစားမှုပေးတဲ့ဟာကိုတရားရုံးတွေကနေပြီးဖြည့်ဆင်းပေးရတာဖြစ်ပါတယ်အဲ့ဒါကို corrective justice လို့ခေါ်တာဖြစ်ပါတယ်အဲ့တော့မြန်မာနိုင်ငံဟာဒီနှစ်ခုနဲ့တိုက်တာကြည့်မယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားဥပဒေတွေရှိပါတယ်အဲ့တရားဥပဒေတွေမှာကျွန်တော်ဥပဒေပိုင်းကနေပြောမယ်တရားဒီတရားစီရင်ရေးပိုင်းကပြောမယ်ဆိုလို့ရှိရင် criminal justice နဲ့ civil justice ဆိုတာရှိပါတယ် criminal justice ရဲ့အဓိကချက်ကတော့ကျွန်တော်ခုနကပြောတဲ့အမှားယူရင်ကျူးလွန်တဲ့သူကိုကျွန်တော်အပြစ်ပေးဖို့ရည်ရွယ်ချက်ဖြစ်ပြီးတော့ကျွန်တော်တို့ဒီ civil justice ကတော့နှိမ့်နာတဲ့သူကိုပူဇော်မှုပေးဖို့အတွက်အဓိကရည်ရွယ်ပြီးတော့လုပ်တာဖြစ်ပါတယ်ဒါကြောင့်မို့လို့အခုဟိုမြန်မာနိုင်ငံရဲ့တရားစီရင်စနစ်ကဒီနှစ်ခုကိုအဓိကထားပြီးတော့ဒီတရားမျှတမှုရှာဖွေပေးရတာဖြစ်ပါတယ်ဒီအခုအခြေအနေမျိုးမှာပြန်ကြည့်တဲ့အခါကျတော့အကြံပေးစီအိုစုကအဲ့ဒါတွေကိုလုံးဝပြောင်းပြန်လုပ်လိုက်တယ်ဆိုတာတွေ့ရပါလိမ့်မယ်။ဒါကြောင့်မလို့ကျွန်တော်အနေနဲ့တို့ချုပ်ပြောမယ်ဆိုလို့ရှိရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ကလုံးဝကိုပြစ်စီနေပြီလို့ကျွန်တော်ပြောလို့ရတဲ့အနေအထားဖြစ်ပါတယ်။ဟု
တ်။အဲ့ဒီလိုအခြေအနေမှာလူတွေကတရားမျှတမှုကိုသူ့လက်ထက်မှာသူယူလာကြတဲ့သဘောတွေကိုကျွန်တော်တို့တွေ့ရတယ်။အမေရိကန်ကောင်းပိုင်ကစကားခုံးကိုပြန်ကိုကရလို့ရှိရင် my goodness my loss ဘာတင်တာကငါ့ရဲ့ဥပဒေပဲဆိုတာဒါကိုစစ်ကောင်စီကလည်းကျင့်သုံးတယ်စန့်ကျင်နေတဲ့လူတွေရောကျင့်သုံးနေကြသလားတချို့ကလည်းလူမှုစာမျက်နှာတွေပေါ်မှာတရားမျှတမှုလားလက်စားချက်တာလားဆိုတဲ့မေးခွန်းတွေကိုမိတာကြဆရာဘလို့မြင်ပါ့
။အဓိကချက်ကတော့တရားဥပဒေစိုးမိုးရေးကိုဘယ်သူကနေပြီးတော့ဒီကမကထလုတ်ပြီးတော့ကင်တွယ်ပြီးတော့တရားဥပဒေစိုးမိုးရေးကိုဖြစ်အောင်လုပ်နေတယ်ဆိုတာကအင်တန်ရေးကြီးတဲ့အချက်လက်တစ်ခုဖြစ်ပါတယ်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ဒီတည်နှံ့ခိုင်မြဲအောင်ပေါ့နော်ထိန်းသိမ်းနိုင်တဲ့အဖွဲ့အစည်းမရှိတော့ဘူးဆိုလို့ရှိရင်အဲ့ဒီဒါဘာဖြစ်လာလဲဆိုလို့ရှိရင်ကြီးနိုင်ငံချင်းဝါဒတွေအနာခစင်ဆိုတာအဲ့ဒါပြောတာပါကြီးနိုင်ငံချင်းဝါဒတွေပေါ်လာတယ်ဟုတ်ကဲ့နိုင်တယ်လို့ပေါ့နော်ကျွန်တော်တို့ဟာလုတ်သွားမယ်ဆိုတဲ့ဟာတွေပေါ့အဲ့ဒါကဘာလဲဆိုအင်တန်မှဒါရိုင်းဆိုင်တဲ့လူတွေရဲ့ရိုင်းဆိုင်ဘဝတုန်းကဒါရှိခဲ့တဲ့အနေအထားဖြစ်ပါတယ်။အရင်ကြီးတဲ့ကမ္ဘာကြီးမှာအဲ့ဒါတွေမျိုးမဖြစ်ဖို့အတွက်တရားဥပဒေတွေဆိုတာပြဋ္ဌာန်းကြရတာဖြစ်တယ်။အဲ့ဒါတွေကိုမရှိဖို့အတွက်တရားဥပဒေစိုးမိုးရေးကိုကျွန်တော်တို့ခိုင်မာနေအောင်တင်ညာမင်းပြောမယ်ဆိုလို့ရှိရင်ဥပဒေရဲ့အထက်မှာဘယ်သူမှမရှိဘူး။ဒီဥပဒေကလည်းပဲခုနကျွန်တော်တင်ပြခဲ့သလိုပဲ distributive justice အောက်ကနေပြီးတော့တရားမျှတမှုစံတန်မိုးတွေကိုသတ်မှတ်ထားတဲ့ကျွန်တော်တို့ဒီ institution ကြီးတွေနဲ့ပေါ့နော်ကျွန်တော်ထိန်းသိမ်းထားရတာဖြစ်ပါတယ်အဲ့ဒါမျိုးတွေကိုမရှိတော့ဘူးအဲ့ဒါမျိုးထိန်းသိမ်းထားတဲ့လူတွေကိုယ်တိုင်၌ကစပြီးတော့တရားမမျှတမှုကိုကျွန်တော်တို့လုံလာပြီတရားမျှတမှုကိုဖျက်ဆီးလာပြီဆိုလို့ရှိရင်တော့ဘယ်သူမှဆိုမိမိရဲ့အသက်ကိုယ်အိမ်စီးစိမ်နဲ့မိသားစုဘဝလုံခြုံရေးအတွက်ကတော့တဏီမဟုတ်တဏီနဲ့ကျွန်တော်တို့ဒီတရားမျှတမှုရှာတော့မှာဖြစ်ပါတယ်ဒါကကျွန်တော်တို့ဒီအဲ့လိုလှုပ်လို့လှုပ်ခံရတဲ့အတွက်ကြောင့်မလို့ပြန်ပြီးတော့ကျွန်တော်တို့ဒီတုံ့ပြန်တဲ့သူတွေကိုအပြစ်ပြောစရာမဟုတ်အဲ့လိုမှမလုပ်ဘူးဆိုရင်သူတို့ဘဝကအလုံးမတည်ကြည်မယ်မိသားစုဘဝတွေပျက်စီးသွားမယ်အခုမြန်မာပြည်မှာဖြစ်နေအဲ့ဒါပဲဒီရဲ့တည်ခံအစ်စ်ကဘာလို့လဲဆိုတဲ့အခါကျတော့ဒီနိုင်ငံတော်တစ်ခုလုံးနဲ့နိုင်ငံတစ်ခုလုံးနဲ့ကြည့်မယ်ဆိုလို့ရှိရင်နိုင်ငံတော်ရဲ့ရန်နေရာတွေကိုလက်လွတ်စပယ်အသုံးပြုပြီးတော့တရားဥပဒေစိုးမိုးရေးကိုသူတို့ကိုယ်တိုင်ချုပ်ဖောက်နေတဲ့သူတွေကြောင့်မလို့ဖြစ်တယ်ဆိုတာကအထင်သာအမြင်သာကြီးဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလိုကိစ္စမျိုးဖြစ်လာတယ်ဆိုလို့ရှင်တော့အဲ့လိုလူတွေကိုဖယ်ရှားဖို့လိုတယ်။အဲ့ဒီလူတွေမရှိဘဲနဲ့တရားဥပဒေစိုးမိုးရေးကိုတကယ်လိုလားတဲ့တကယ်ကိုတိုင်းပြည်နဲ့လူမျိုးတွေအပေါ်မှာလူသားတွေအပေါ်မှာချစ်ခင်တဲ့သူတွေအုပ်ချုပ်တော်မှသာလေကျွန်တော်တို့ဒီတိုင်းပြည်ကတည်ငြိမ်အေးချမ်းမဲ့ဖွံ့ဖြိုးတိုးတက်မှာဖြစ်ပါတယ်။အုပ်ချုပ်တဲ့သူတွေကိုယ်တိုင်၌ကကျွန်တော်တို့ဒီဥပဒေကိုချုပ်ဖောက်ပြီးဆိုလို့ဆိုတဲ့အခါကျလို့ရှင်ရင်တော့လူတူးကနေပြီးတော့သူတို့တော်လှန်မှာ ဒါကကမ္ဘာသမိုင်းမှာဖြစ်ခဲ့တဲ့အစဉ်အလာကြီးပဲဖြစ်ပါတယ်ဒါကြောင့်မို့လို့ဒီလိုအနေထားမျိုးမှာကျွန်တော်တို့ဒီမြန်မာနိုင်ငံဟာအဲ့ဒီဘက်ကိုသွားနေတာဖြစ်ပါတယ်အင်မတန်မှကျွန်တော်တို့ဒါစိုးရင်စရာကောင်းတဲ့အနေထားဖြစ်တယ်ဆိုတာကိုတွေ့ရမှာဖြစ်ပါတယ
်ဒီလိုအချိန်နေမှာတရားဥပဒေစိုးမိုးမှုမရှိတဲ့အချိန်သူတဘောသူဆောင်သွားပြီပေါ့နော်ဆရာကျွန်တော်တို့ဘုရားဘာသာစကားလုံးကိုယူသုံးရမယ်ဆိုတော့အနတ္တသဘောသူတဘောသူသူ dynamic ဆက်သူဆက်ဘယ်လောက်ထိစိုးသွားနိုင်
အဓိကကတော့ခက်ကိုတရားမျက်တမှုလိုထားတဲ့ခေါင်းဆောင်တွေပေါ်ပေါက်လာပေါ်ပေါက်လာဘူးကအင်မတန်အရေးကြီးပါတယ်အကျန်းဖက်စီအုပ်စုကဒီမတရားမှုတွေကိုလုပ်နေတဲ့အတွက်ကြောင့်မို့လို့เนาะဒါတွေကိုပြန်လည်ပြီးတော့တရားမျက်တမှုလောက်ရမယ်ဆိုပြီးတော့ဒီလူငယ်တွေကအစပေါ့ဒီလက်နက်ကင်တွန်လန်ကြီးကိုဆင်နွှဲတဲ့အခါမှာသူအဓိကအချက်ကပေါ့เนาะဘယ်လိုစိတ်ဓာတ်မျိုးနဲ့ကျွန်တော်တို့ဒီတွန်လန်ကြီးကိုလုပ်နေတာလဲအဲ့ဒါအင်မတန်အရေးကြီးပါတယ်ဒါကြောင့်မို့ကျွန်တော်ဒီတွန်လန်ကြီးကိုစူးစီးတဲ့နေရာမှာတရားမျက်တမ်းမှုရရှိဖို့လူခွင့်ရေးတွေကိုလေးစားဖို့ဆိုတဲ့အခြေခံစံချိန်စံနှုန်းနေနဲ့ကျွန်တော်ဒီလောက်ကန်ဆောင်ရွက်နိုင်တဲ့ခေါင်းဆောင်တွေလောက်ကန်ဆောင်ရွက်နိုင်တဲ့ကျွန်တော်နောက်လိုက်တွေရအင်မတန်မှအရေးကြီးတဲ့ကိစ္စဖြစ်ပါတယ်ဒါဟာအဲ့ဟာဒီကိစ္စကိုဒါကျွန်တော်တကယ်ကျွန်တော်တို့ဒီခိုင်ခိုင်မာမာလုပ်နိုင်တယ်ဆိုလို့ရှိရင်တော်လန်ရေးနဲ့အတူတူကျွန်တော်တို့ဒါကြွက်ခုရေးပါပေါ့နော်တာယာဝါပြောတဲ့နိုင်ငံတကူပြန်ပြီးတိစောက်နိုင်မှာဖြစ်ပါတယ်အဓိကကအချက်ကတော့အဲ့ဒါပဲဒါကြောင့်မို့လို့ကျွန်တော်တို့အဓိကပြောနေတာကဓမ္မနဲ့အာဓမ္မကိုမြင်မှာဆိုတာအဲ့ဒါဖြစ်ပါတယ်ဘယ်သူတည်းကဓမ္မဝါဒီတွေလဲဘယ်သူတည်းကအာဓမ္မဝါဒီတွေလဲအဲ့တော့ဓမ္မဝါဒီဘက်ကလည်းပဲဓမ္မဝါဒီတိုင်းနဲ့အညီကျွန်တော်တို့ဒီတရားနီးလန်းကြတဲ့လုံနီးလုံဟန်နေတရားနီးလန်းကြတဲ့ဖြည့်ဆင်းချက်တွေကိုတခါတည်းအကျင့်သုံးဖို့ဖြစ်ပါတယ်အာဓမ္မတွေကိုတိုက်ဖြတ်တဲ့နေရာမှာအာဓမ္မနီးနဲ့သွားပြီးတော့တိုက်ဖြတ်လို့မရပါဘူးအာဓမ္မနီးကိုတိုက်ဖြတ်တဲ့နေရာမှာဓမ္မနီးနဲ့တိုက်ဖြတ်ရမှာဖြစ်ပါတယ်အဲဒါကြောင့်မို့လို့ဒီလိုအပ်တဲ့လက်နက်ကင်တွန်လန်ရေးကိုလောက်ရလုံနေသည့်တိုင်အောင်လက်နက်ကင်တွန်လန်ရေးကနိုင်ငံရေးအဖြစ်မဟုတ်ဘူးတကယ့်နိုင်ငံရေးအဖြစ်ကဒီမြန်မာနိုင်ငံမှာတာယာဝါပြောတဲ့နိုင်ငံတစ်ခုဖြစ်ဖို့အတွက် Federal Democracy နိုင်ငံထူထောင်မယ်ဆိုတာကအဓိကချက်ဖြစ်ပါတယ်အဲ့ဒီချက်ပေါ်မှာကျွန်တော်တို့ဒီခိုင်ခိုင်မာမာယုံကြည်သွားတယ်ယုံကြည်မှုရှိတယ်ဆိုပြီးတော့ယုံကြည်မှုရှိပြီးတော့တော်လှန်နေဆိုလို့ရှိရင်တော့တပြိုင်နက်တည်းမှာတော်လှန်ရေးလည်းအောင်မြင်မယ်တာယာဝါပြောတဲ့နိုင်ငံကိုလည်းတည်ထောင်နိုင်မှာဖြစ်ပါတယ်အဲ့ဒါကကျွန်တော်နိုင်ငံသားအလုံးကစူးစမ်းရမယ့်တာဝန်ဖြစ်ပြီးတော့ကျွန်တော်တို့ဒီတော်လှန်ရေးသမားတွေကတော့အဲ့ဒီခံယူခြင်းနဲ့လှုပ်လှုပ်နေတယ်ဆိုတာကိုပြောချင်ပါတယ
်ဟုတ်ကဲ့ဆရာအခုဒီအင်တာဗျူးလုပ်နေတဲ့အချိန်မှာပဲနေ့ရက်မှာပဲအာဆီယံနိုင်ငံကြားရေးဝန်ကြီးအစည်းအဝေးကိုကျင်းပတယ်မလေးရှားနိုင်ငံကြားရေးဝန်ကြီးကဒီဘောဒူညီမှု900နဲ့ပတ်သက်ပြီးဒီတိုင်းဆက်သွားလို့တော့မရတော့ဘူးအဆုံးသတ်လုပ်ငန်းစဉ်ဆိုင်ရာမူပေါင်းတက်ကိုဆွေးနွေးကြဖို့လိုအပ်နေပြီအဲ့ဒီမူပေါင်းမှာတရားမျှတရေး institution ရှင်နဲ့ပတ်သက်ပြီးဆရာဘယ်လိုမူပေါင်းမျိုးကိုထည့်ချင
်အဓိကချက်ကတော့ကျွန်တော်တို့ဒီ transitional justice ဆိုတဲ့အနေထားပေါ့နော်တခုလိုရက်ကူကျွန်တော်တို့အမြင်အောင်ပြောမယ်ဆိုလို့ရှိရင်ခွေယူတကောင်လွတ်နေတဲ့ကိစ္စမျိုးမှာဘလို့ထိမ့်သိမ့်နိုင်မလဲဆိုတဲ့ဟာကအင်တာမှာအရေးကြီးတဲ့ကိစ္စဖြစ်ပါတယ်အဲဒီလိုမှာကျွန်တော်မထိမ့်သိမ့်နိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်ဒီပေးဆက်ရတဲ့ပေးဆက်မှုတွေကအင်တာမှာများပါတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဆရာဝန်နေကျောင်းဆရာတွေအားလုံးတည်တဲ့အတိုင်းပါပဲတော့တကယ်ဟိုဒီသူတို့ဘက်ကသူတို့ကိုမထောက်ခံတဲ့သူမှန်တယ်မရကိုကျွန်တော်အမျိုးမျိုးနဲ့ဆွဆွဲပြီးတဲ့ခါကျတော့ရိုက်နဲ့စစ်ဆေးတာတော့တတ်တာဖြတ်တာအစားပါနော်မတည်သည့်တိုင်အောင်ခုနကျွန်တော်တို့ဒီတည်ထန်ကြတဲ့အမှုတွေနဲ့ဆွဆွဲပြီးတော့နော်တက်တာဖြတ်တာဒီထိလုပ်နေတဲ့အခါမျိုးမှာပေါ့လေနော်ကျွန်တော်တို့အာဒီဟာတွေကိုပထမဆုံးတားဆီးဖို့လိုပါတယ်အထုံးစံတိုင်းမှာပဲကျွန်တော်တို့ဒီနော်ဆွနေပွဲအကြောင်းပြောနေရတာအင်တာမကျွန်တော်တို့ဘာမှအလုံးမဖြစ်တဲ့ကိစ္စကြီးဖြစ်ပါတယ်သူတို့အတွက်ကိုအချိန်ပေးနေတယ်လို့ဖြစ်ပါတယ်အဲ့ဒါကြောင့်မို့လို့မြန်မာနိုင်ငံရဲ့ဒုက္ခတွေကိုတတ်နိုင်ဆုံးအတူဆုံးနည်းနဲ့ကျွန်တော်ဖြည့်ရှင်းနိုင်ဖို့အတွက်ကိုလည်းပဲကျွန်တော်စဉ်းစားမှဖြစ်တယ်လို့အဲ့လိုကျွန်တော်တို့ဒီဖြည့်ရှင်းပြီးတဲ့နောက်မှာလည်းခုနကျွန်တော်တင်ပြခဲ့တယ်လို့ပဲတရားဥပဒေစိုးမိုးရေးကိုလှုပ်ဖို့အတွက်လည်းပဲဒီပြည်နယ်ထဲဆောင်ရွက်ကြမှာဖြစ်ပါတယ်ဒါကြောင့်မို့လို့ဒီအချက်၅ချက်ကကျွန်တော်အလုံးမဖြစ်တော့ဘူးဒီဒိုင်ယန်လော်နီးနယ်ကတော့ဘယ်လိုမှလုံးမဖြစ်တော့ဘူးသူတို့ဘက်ကလည်းပြန်လှည့်စရာအကြောင်းဖြစ်တော့ဘာလို့လဲဆိုတဲ့အခါကျတော့သူတို့ကအာဏာကိုမရရတဲ့နီးနယ်ပဲကျွန်တော်ယူထားတော့မှာဖြစ်ပါတယ်ဟောဒါကသူတို့ဒီထင်ရှားနေတဲ့ကိစ္စဖြစ်ပါတယ်ဒါကြောင့်မို့လို့သူတို့ကိုဖယ်ရှားဖို့နီးကနီးတာလည်းအလုပ်ဖြစ်တဲ့နီးဖြစ်လိမ့်မယ်လို့ကျွန်တော်နေအဲ့လိုရှုမြင်သုံးသပ်မိပါတ
ယ်နောက်ဆုံးမင်းကပေါ့ဆရာအခုဆရာပြောသွားတာ ਨੇ ဆက်နွယ်ပြီးတော့မိုက်ကန်လေကာက အခုလက်ရှိတွားနေတဲ့မူဝါဒကနေဘလို့မူဝါဒမျိုးကိုပြောင်းသွားတင်တယ
်အရှင်းဆုံးနဲ့အတူဆုံးကတော့နံပါတ်1အချမ်းဖက်စေအုပ်စုမင်းအောင်လှိုင်ကောင်းဆောင်တဲ့အချမ်းဖက်စေအုပ်စုကိုအတိမတ်မပြုဖို့နံပါတ်2ညကြီးအစိုးရကိုအစိုးရတရားဖြစ်နေအတိမတ်ပြုလိုက်ဖို့လိုပါတယ်အဲ့လိုပြုလိုက်ပြီးတဲ့အခါကျလို့ရှိရင်ကျွန်တော်တို့ဒီ transitional period ရဲ့ကာလအတော့အတွက်မှာတိဆောက်ရေးလုပ်ငန်းတွေကိုကျွန်တော်တို့ဒီဝိုင်းဝန်းပြီးတော့အားပေးကြမယ်ဆိုလို့ရှိရင်ကျွန်တော်တို့ကဘာကြီးကနေပါဝိုင်းဝန်းပြီးအားပေးကြမယ်ဆိုလို့ရှိရင်တော့မြန်မာနိုင်ငံအတွက်ကျွန်တော်တို့အတူဆုံးနဲ့အလွယ်ဆုံးကျွန်တော်တို့ဒီညဉ့်ဉန်းကြီးနဲ့တာယာဝါပြောတဲ့နိုင်ငံတကူတိဆောက်နိုင်မှာဖြစ်တယ်လို့ကျွန်တော်အနေနဲ့အဲ့လိုမြင်ပါတယ
်ဟုတ်ကဲ့ဆရာကြီးကျေးဇူးပါပဲအခုတင်ပြဆွေးနွေးသွားခဲ့တဲ့သူကတော့မြို့သားညီညီရေးအစိုးရရဲ့တရားရေးဝန်ကြီးဦးသိန်းဦးဖြစ်ပါတယ်ကျွန်တော်တို့
ဦးဒီမောင်တန်းအပတ်စဉ်တင်ဆက်နေကြဖြစ်တဲ့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာမြန်မာနိုင်ငံရဲ့တရားရေးဆိုင်ရာစနစ်အကြောင်းဆွေးနွေးခဲ့ကြတာပါခင်ဗျာ VOR ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာဖြစ်ပျက်နေတဲ့ထူးခြားဖြစ်စဉ်သတင်းတွေကိုပေးပို့လိုတယ်ဆိုရင်တော့ကျွန်တော်တို့ VOA ကိုစာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအချင်းချုပ်ကိုကိုခင်မောင်စိုးမင်းကတလက်ပြောပြမှာဖြစ်ပါတယ်ဗျာ
ဂါဇာဒေသကိုဒုတိယနေ့အဖြစ်အစ္စရေးကလေကြောင်းကနေတိုက်ခိုက်နေတယ်လို့ပါလက်စတိုင်းတွေဘက်ကလည်းအစ္စရေးနိုင်ငံတောင်ပိုင်းကိုရော့ကက်တွေနဲ့ဒလဇက်ပစ်ခတ်နေတာကြောင့်အရှေ့အလယ်ပိုင်းဒေသမှာပဋိပက္ခတွေကြီးထွားလာမှာကိုစိုးရိမ်မှုတွေလည်းပေါ်ပေါက်နေပါတယ်တိုက်ခိုက်မှုကြောင့်ကလေး6ယောက်နဲ့အမျိုးသမီး2ဦးအပါအဝင်လူ24ဦးသေဆုံးခဲ့ကြောင်းလည်းဂါဇာဒေသကျန်းမာရေးဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်နိုင်ငံရေးတက်ကြွလှုပ်ရှားသူ၄ဦးကိုမကြာသေးခင်ကတေရန်ပေးကွပ်မျက်လိုက်တဲ့အတွက်မြန်မာအရေးအာဆီယံအဖွဲ့ကြီးရဲ့ကြိုးပမ်းမှုတွေကိုအဟန့်အတားဖြစ်သွားစေတယ်လို့ကမ္ဘောဒီးယားနိုင်ငံရေးဝန်ကြီးကပြောဆိုလိုက်ပါတယ်ဒီကွပ်မျက်မှုဟာနောက်ပြန်ဆုတ်တဲ့လောက်ရဖြစ်ပြီးရှေ့လာမဲ့သတင်းပတ်တွေလတွေအတွင်တိုးတက်ဖြစ်ထွန်းမှုရှိမရှိဆိုတာကိုစောင့်ကြည့်သွားဖို့လဲအာဆီယံရဲ့ကြံအဖွဲ့ဝင်၉နိုင်ငံကသဘောတူညီခဲ့ကြပါတယ်ရုရှားတပ်ဖွဲ့တွေဟာယူကရိန်းနိုင်ငံအရှေ့ပိုင်းဒွန်ညက်ဒေသကအ धिक မြို့နှမြို့ကိုစနေနေ့ကစတင်တိုက်ခိုက်ခဲ့တယ်လို့ဥရောပမှာအကြီးဆုံးနျူကလ িয়ার စွမ်းအင်သုံးဓာတ်ပစ်ဆက်ရုံတည်ရှိတဲ့မြို့တစ်မြို့အပါအဝင်မြို့အတော်များများကိုလည်းမီဇိုင်းဒုံးကျည်တွေအမြောက်တွေနဲ့တိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်နဲ့ဒေသဆိုင်ရာအရာရှိတွေကပြောပါတယ်ထိုင်ဝမ်ကိုအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပလိုစီရောက်ရှိလာခဲ့ပြီးတဲ့နောက်လက်တုံပြန်တဲ့အနေနဲ့တရုတ်နိုင်ငံကထိုင်ဝမ်ကျွန်းအနီးစီးလေ့ကျင့်မှုတွေလုပ်နေရမှာစနေနေ့တုန်းကလည်းတရုတ်လေယာဉ်တွေနဲ့စစ်သင်္ဘောတွေဟာထိုင်ဝမ်ကိုတိုက်ခိုက်တဲ့ပုံစံနဲ့လေ့ကျင့်ခဲ့ကြတယ်လို့ထိုင်ဝမ်ကပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်နဲ့လုံခြုံရေးအပါအဝင်အခြားကိစ္စရပ်တွေဆွေးနွေးတာကိုလည်းတရုတ်ဘက်ကရပ်ဆိုင်းထားပါတယ်။အာဖဂန်နစ္စတန်နိုင်ငံမြို့တော်ပုံပေါက်ကွဲမှုမှာလူနည်းစုရှိရိုက်မွတ်စလင်တွေနေတဲ့ရပ်ကွက်မှာဘုံးပေါက်ကွဲတာဖြစ်ပြီးအနည်းဆုံးလူ2ဦးသေဆုံးပြီး22ဦးဒဏ်ရာရှိသွားတယ်လို့တာလီဘန်အရာရှိတွေကပြောဆိုပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတင်းင်းချင်းချုပ်ကိုကိုခမောင်စုံမင်းပြောပြခဲ့တာပါဒီကနေ့မနက်ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာအတန်မိုင်းဆိုင်ရာရုတ်တန်မိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဇူဘဲအယ်ထယပ်နဲ့ချတ်စတန်မော့ကတို့ဖြစ်ကြပါတယ်တင်းငွေနေနေမနဲ့ VO ရဲ့အစီအစဉ်တွေကိုလိုင်းလိုမီတာ24 40 51အပြင် VO ရဲ့ Facebook စာမျက်နှာကပါတိုက်ရိုက်တင်ဆက်ပေးခဲ့တာပါသောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးလူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VO ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.